Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင်2019ခုနှစ်ဧပြီလ9ရက်တောက်ကြနေညပိုင်း VOA စီစဉ်လေးကိုအမေရိကန်ပြည်သူမျိုးတော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00 AM လိုင်းဒိုမီတာ24 25 32 50 12ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မဤတန်စင်မှာဒီညအတွက်စီစဉ်လေးကိုတင်ဆက်ပေးသွားမှာပါ
။မင်္ဂလာပါ။ကျွန်တော်ရန်တိုင်းမှာတောက်ကြနေညဘက်သတင်းတွေကိုမခင်ဖြူတွေးနဲ့အတူချိန်ညပေးသွားမှာဖြစ်ပါတယ်။ Syria ဆွေရကရသားတွေပေါ်ဓာတုလက်နက်သုံးမီတိုက်ခိုက်တာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကဆီးရီးယားကိုဒုံးကျည်တွေနဲ့တိုက်ခိုက်လိုက်ပါတယ်။ဆီးရီးယားနိုင်ငံစတော့ခေါင်းမြို့လေကောင်ကကုန်တိုက်တစ်ခုကိုထရက်ကားတစ်စင်းဝင်တိုက်ခိုက်တာကြောင့်လူ3ယောက်သေဆုံးသွားပါတယ်။မြန်မာနိုင်ငံဆိုင်ရာတောင်ကိုရီးယားတာမတ်ကြီးယာရုကနေနှုတ်ထွက်မယ်ဆိုတာကိုတရားဝင်အကြောင်းကြားထားပြီးဖြစ်တယ်လို့ယွန်ဟတ်သတင်းမှာဖော်ပြလိုက်ပါတယ်။ဒီလိုနောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုအခုညဘက်မှာကြားဖို့ရှိပါတယ်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်နေနာဆင်ကြမှာကမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းကအရင်နှစ်တွေထက်ပိုပြီးတိုးတက်လာနိုင်မယ်လို့အာရှဖွံ့ဖြိုးရေးဘဏ် ADB ကသုံးသပ်ပါတယ်
။အဲ CY နဲ့ပတ်သက်လို့ကတော့အာယုံဆိုင်တာကအစိုးရကဒီဟာကိုသိပြီးတော့ PPC စီအာယုံမဆိုင်နိုင်ဘူးလို့တော့မှအဲ့လိုခံစား
CY ပညာရှင်ဦးခင်မောင်ညိုဘောကပြတာကခုလိုပြောသွားတာကိုမကြားခင်မှာပြည်စုံနာဆင်ကြားဖို့ရှိပါတယ်။ဒါပြင်မန္တလေးတကြံကိုအတွင်သစ်နဲ့ကျင်းပမယ်ဆိုတဲ့သတင်းကိုလည်းဒီညပိုင်းမှာကြားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မက်ခင်ဖြူထွေးတို့ကကြီးညာပေးပါမယ်ရှင်။
ဆီးရီးယားဆိုးရွားကအရသားတွေပေါ်ဓာတုလက်နက်သုံးတိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်စစ်တပ်ကဆီးရီးယားကိုဒီကနေ့အစောပိုင်းမှာဒုံးကျည်တွေနဲ့တိုက်ခိုက်လိုက်ပါတယ
် Tonight I ordered a targeted military strike on the airfield in Syria from where
ဒီကနေ့ညမှာတော့အဲ့ဒီဓာတုလက်နက်နဲ့တိုက်ခိုက်ခဲ့မှုတွေကိုလုပ်ခဲ့တဲ့ဆီးရီးယားနိုင်ငံကလေယာဉ်ကွင်းတွေကိုပိတ်မှတ်ထားပြီးတော့တိုက်ခိုက်ဖို့ကျွန်တော်အမိန်ပေးခဲ့တယ်လို့အမေရိကန်သမ္မတထရမ့်ကပြောသွားတာဖြစ်ပါတယ်မြေထဲပင်လယ်အရှေ့ဘက်ပိုင်းမှာတပ်ဖြန့်ထားတဲ့အမေရိကန်ရေတပ်ရဲ့ဖြတ်သင်းပေါ် USS Ross နဲ့ USS Porter တို့ကနေတောက်ကြနေမနက်ဒေသစံတော်ချိန်4:04မှာ Tomahawk တာဝဲပစ်ပယ်ထိန်ဒုံးကျည်59ခုကိုပစ်လွတ်တိုက်ခိုက်ခဲ့တာဖြစ်ပြီးတော့ဒါဟာအမေရိကန်တပ်တွေဘက်ကဆီးရီးယားကိုပထမဆုံးအကြိမ်တိုက်ရိုက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်ဆီးရီးယားသမ္မတအဆက်ကတော့အမေရိကန်ရဲ့တိုက်ခိုက်မှုဟာမစင်မကျင်တဲ့တောင်ဝမဲတဲ့လုပ်ရဖြစ်တယ်ဆိုပြီးတော့တောက်ကြနေကထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောထားပါတယ်ဆီးရီးယားသမ္မတဘရှားအာဆတ်ဆိုယာကရသားတွေပေါ်မှာဓာတုလက်နက်နဲ့တိုက်ခိုက်ခဲ့တာကြောင့်လူ100ကျော်သေဆုံးခဲ့ပါတယ်။အမေရိကန်တပ်တွေကဆီးရီးယားနိုင်ငံအနောက်ဘက်ခြမ်းကရှရက်လီယင်ကွင်းကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပြီးတော့ဆီးရီးယားဆိုယာဟာတပုံနဲ့ထိန်းချုပ်ထားတဲ့မြို့ကိုဆရင်ဓာတုဒဏ်အစိတ်ဒဏ်ငွေတွေနဲ့တိုက်ခိုက်ခဲ့တာဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေဘက်ကမှတ်ယူနေပါတယ်ခင်ဗျာ။
ဆီးရီးယားဒေသစံတော်ချိန်တောက်ကြနေညပိုင်းမှာအမေရိကန်စစ်တပ်ကဆီးရီးယားနိုင်ငံကလေတပ်စခန်းကိုဒုံးကျည်နဲ့တိုက်ခိုက်ခဲ့တဲ့လို့ရက်ကူအမေရိကန်ရဲ့မဟာမိတ်ဥရောပနိုင်ငံတွေကသတင်းနဲ့ကြိုဆိုလိုက်ပါတယ်။တပုံတွေထိန်းချုပ်ထားတဲ့မြို့ကိုဆီးရီးယားအစိုးရကဓာတုလက်နက်တွေနဲ့တိုက်ခိုက်ခဲ့တဲ့အတွက်အမေရိကန်ကကြံပြန်တိုက်ခိုက်လိုက်ကြပါ။ဓာတုလက်နက်နဲ့တိုက်ခိုက်တာဟာသမ္မတဘက်ရှားအာဆတ်အစိုးရလက်ချက်ဖြစ်တဲ့ဆိုပြီးအနောက်နိုင်ငံတွေကပြစ်တင်ပြောဆိုနေတာဖြစ်ပါတယ်။ဓာတုလက်နက်တပ်ဆင်ထားတဲ့စစ်လေယာဉ်အခြေစိုက်စခန်းအဖြစ်ယုံကြည်ရတဲ့ Sharat လေတပ်စစ်အခြေစိုက်စခန်းကိုအမေရိကန်တနိုင်ငံတွေကတိုက်ခိုက်တာဖြစ်ပေမဲ့လို့ဒီလို့ရက်ကိုအတိကမဟာမိတ်ဥရောပနိုင်ငံတွေကလည်းထောက်ခံကြတာပါ။အမျိုးသမီးတွေနဲ့ကလေးငယ်တွေအပါအဝင်လူ100နီးပါးတိဆုံးခဲ့ရတဲ့ဒီအာဆတ်အစိုးရရဲ့ဓာတုလက်နက်တိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့ Trump အစိုးရအဖွဲ့ရဲ့လုပ်ရက်ကိုအပြေအဝထောက်ခံပါတယ်လို့ Britain ကာကွယ်ရေးဝန်ကြီး Michael Fallon ကဒီကနေ့ပြောပါတယ်။ဒါအပြင်ဂျာမနီကလည်းအလားတူထောက်ခံစကားပြောကြားခဲ့တာပါပြည်ထောင်နိုင်ငံခြားရေးဝန်ကြီးယွန်မတ်အေဟုဒ်ကလည်းဓာတုလက်နက်အသုံးပြုတာဟာဆက်စုပ်စရာကောင်းတဲ့ရာဇဝတ်မှုဖြစ်တဲ့အတွက်ပြစ်ဒဏ်ပေးသင့်တယ်လို့ဆိုပါတယ်ဒါပေမဲ့လည်းခမန်းရခတ်တဲ့ထရမ့်ရဲ့လက်တတော်နိုင်ငံခြားရေးမူဝါဒတွေအပေါ်မှာစိုးရိမ်မှုတချို့ကလည်းရှိနေတာပါရှင
်နေရတာထိပ်သီးစီးဝေးပွဲအတွက်ဖလော်ရီဒါပြည်နယ်ကအပန်းဖြေစခန်းကိုရောက်ရှိနေတဲ့တရုတ်သမ္မတရှီဂျင်ဖင်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမနေ့ကကြိုဆိုနှုတ်ဆက်ခဲ့ပါတယ်။ခေါင်းဆောင်တို့တွေ့ဆုံဆွေးနွေးမှုကနေရလဒ်တစုံတရာမရှိသေးပေမဲ့လို့ယင်းနေမှုတော့ပိုရလာတဲ့ကြောင်းသမ္မတထရမ့်ကပြောပါတယ်။သူတို့နှစ်ဦးအချင်းချင်းဆွေးနွေးခဲ့ပြီးလောလောဆယ်အထိတော့ဘယ်လိုရလဒ်တစုံတရာမှမရှိသေးကြောင်းဒါပေမဲ့သူတို့နှစ်ဦးယင်းနေမှုတိစောက်နိုင်ခဲ့ပြီးတော့ရေရှည်မှာတော့အင်မတန်အရေးပါတဲ့ဆက်ဆံရေးတရတိစောက်နိုင်မယ်လို့ထင်ကြောင်းအဲ့လိုဖြစ်လာဖို့လည်းမျှော်လင့်တယ်လို့သမ္မတထရမ့်ကပြောပါတယ်။သမ္မတနှစ်ဦးတွေ့ဆုံခဲ့ကြတဲ့မာရာလာဂိုပန်းဖြေစခန်းကညစာစားပွဲခန်းမထဲမှာသတင်းတောက်တွေနဲ့တွေ့ဆုံခြင်းမှာမစ္စတာထရမ့်ကပြောသွားတာဖြစ်ပါတယ်။သူတို့နှစ်ဦးတွေ့ဆုံမဲမတိုင်ခင်အစောပိုင်းတုန်းကတော့မြောက်ကိုရီးယားကနျူကလ িয়ার လက်နက်စမ်းသပ်မှုတွေတိုးမြှင့်လှုပ်ဆောင်နေတဲ့အပေါ်မှာတရုတ်အစိုးရအနေနဲ့မြောက်ကိုရီးယားပေါ်ပို့ပြီးတော့တင်းတင်းကြပ်ကြပ် PRP Hunter တင်တယ်လို့ဆိုပြီးဒီအတွက်အမေရိကန်ကတရုတ်ကို PRP တိုက်တွန်းသွားဖို့မျှော်လင့်တဲ့အကြောင်းသမ္မတထရမ့်နဲ့သူ့အစိုးရအဖွဲ့တွေကပြောဆိုခဲ့ပါတယ်ခင်ဗျာ။
မ မြောက်ကိုရီးယားဆူရကဒီသတင်းမဲ့ထဲပဲ့ထင်းတုံးကြီးဆက်သက်ပြစ်လုခဲ့တာနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကပြင်းပြင်းထန်ထန်ဝေဖန်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုအံတုပြီးတော့မြောက်ကိုရီးယားဟာတည်ငြိမ်မှုကိုဖျက်ပြားစေတဲ့ရန်လိုတဲ့အပြုအမူတွေကိုပြောင်ပြောင်တင်းတင်းလှုပ်ဆောင်နေတဲ့အကြောင်းလုံခြုံရေးကောင်စီကကြာသပတေးနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။အဲ့ဒီနေ့အစောပိုင်းမှာပဲဥရောပသမဂ္ဂ EU ကလည်းမြောက်ကိုရီးယားပေါ်တန်ခတ်ပိတ်ဆို့မှုအသစ်တွေထပ်မံချမှတ်ခဲ့ပါတယ်။ဘော်ဒူနေကဂျပန်ပင်လယ်ထဲကိုတုံးကြီးပြစ်လို့ဆန်းသတ်ခဲ့တာအပါအဝင်မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার နဲ့ပဲ့ထင်းတုံးကြီးဆန်းသတ်မှုတွေအကြိမ်ကြိမ်ထပ်မံလှုပ်ဆောင်နေတဲ့အပေါ်မှာတုံ့ပြန်တဲ့အနေနဲ့ EU ကအခုလိုတန်ခတ်မှုတွေတွေးမြင်ချမှတ်လိုက်တာပါ။ဒီပိတ်ဆို့တန်ခတ်မှုအသစ်ထဲမှာတော့လေကြောင်းသုံးပြမှုတွေကိုကန့်တပ်ပြီးဒီတက်ထုလုပ်ငန်းနဲ့တမယိုးချလက်နက်ထုတ်လုပ်မှုလုပ်ငန်းတွေနဲ့ဆက်ဆက်နေတဲ့ဆက်ယုံတွေကိုပိတ်ပင်တာအပြင်ကြောင်မီသွေးတူဖော်မှုတွေနဲ့ဓာတ်ရုပ်ဆက်ယုံလုပ်ငန်းတွေမှာဆက်ဆက်ပါဝင်နေကြတဲ့လူပုဂ္ဂိုလ်တွေကိုကွန်ပျူတာနဲ့ပတ်သက်တဲ့ဝန်ဆောင်မှုတွေမပေးဖို့တားမြစ်တာတွေလည်းပါပါတယ်ရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239ဆိုင်းတိုမီတာ25 kHz 11965ဆိုင်းတိုမီတာ32 kHz 9323ဆိုင်းတိုမီတာ51 kHz 5885စနီတန်နူးနေမှာဆိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့တောက်ကြနေညဘက်နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်မြန်မာနိုင်ငံဆိုင်ရာတောင်ကိုရီးယားတမ်ဘတ်ကြီး UJ ဂျုံဟာသူရာဒုကနှုတ်ထွက်မယ်ဆိုတာကိုကြာသပတေးနေ့မှာတရားဝင်အကြောင်းကြားထားပြီးဖြစ်တယ်လို့အမည်ဖော်တဲ့တောင်ကိုရီးယားနိုင်ငံသားရေးဌာနတာဝန်ရှိသူတူကဒီကနေ့ပြောတာကိုကိုးကားပြီးတော့တောင်ကိုရီးယားနိုင်ငံရဲ့ရုံးဟပ်သတင်းမှာဖော်ပြထားပါတယ်ကိုရီးကိုရာကိစ္စတွေကြောင့်လို့တမ်ဘတ်ကြီးကအကြောင်းပြတဲ့အကြောင်းလဲအဲ့ဒီတာဝန်ရှိသူကပြောပါတယ်ရဒုကဖြုတ်ချခံလိုက်ရတဲ့တမပကုံဟေရဲ့အရင်းနှီးဆုံးမိတ်ဆွေတူဖြစ်သူ Choi Son Si ဟာသူတမ်မတ်ဖြစ်ဖို့ကိစ္စမှာနောက်ွယ်ကနေပါဝင်ပတ်သက်ခဲ့တယ်ဆိုတာပေါ်ခဲ့ပြီးတဲ့နောက်တမ်မတ်ကြီးယူကနှုတ်ထွက်မယ်ဆိုတဲ့သတင်းထွက်ပေါ်လာတာပါအသက်58နှစ်အရွယ်တမ်မတ်ကြီးယူဟာတမ်မတ်အဖြစ်ခန့်မခံရခင်က Samsung Electromechanic Company ရဲ့အကြီးတန်းတာဝန်ရှိသူတူဖြစ်ပြီးတော့တန်တမာရေးအတွေ့အကြုံရှိခဲ့သူလည်းမဟုတ်ပါဘူးတမဟောင်းပကုံဟေးနဲ့ Choi Son Si တို့ပါဝင်ပတ်သက်တဲ့လက်စားမှုရှုပ်တော်ပုံကြီးကိုစစ်ဆေးတဲ့အခါမှာတမ်မတ်ကြီးယူကိုလည်းတောင်ကိုရီးယားကိုပြန်ပြီးတော့ခေါ်ပြီးတော့စစ်ဆေးခဲ့တာပါအဲ့မှာသူက Choi နဲ့သူအချိန်ပေါင်းများစွာတွေ့ခဲ့ပြီးတဲ့နောက် Choi ရဲ့ထောက်ခံချက်နဲ့တမ်မတ်ဖြစ်လာတယ်ဆိုတာကိုထွက်ဆိုခဲ့ပါတယ်အဲ့နောက်မြန်မာနိုင်ငံမှာလုပ်နေတဲ့ Choi ရဲ့စီးပွားရေးတွေကိုကူညီလှုပ်ဆောင်ပေးဖို့အတွက်ယူကိုမြန်မာနိုင်ငံဆိုင်ရာတမ်မတ်ကြီးဖြစ်ခန့်ထားဖို့ရွေးချယ်ခဲ့တာဆိုတာစုံစမ်းစစ်ဆေးမှုကနေပေါ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
ထိုင်းပြည်ရဲ့မဟာဝစီရာလောင်ကောင်းတင်ပတ်တဲ့လက်မှတ်ရေးချိုးပြီးတော့ဥပဒေအဖြစ်အတည်ပြုလိုက်တဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေသစ်ဟာဒီလာမယ့်2018ခုနှစ်အကုန်မှာရွေးကောက်ပွဲတွေကျင်းပနိုင်မှုအတွက်လမ်းဖွင့်ပေးလိုက်ကြပဲဖြစ်ပါတယ်။ထိုင်းနိုင်ငံဟာ1932ခုနှစ်ကစင်မြင့်ကံဘရင်စနစ်အဖြစ်စပြီးတော့စင်မြင့်ကံဘရင်စနစ်အဆုံးသတ်ခဲ့ချိန်ကစပြီးတော့ဒါဟာဒီထိုင်းနိုင်ငံရဲ့20ခုမြောက်ဖွဲ့စည်းပုံအခြေခံဥပဒေဖြစ်ပြီးတော့အရင်ဖွဲ့စည်းပုံအခြေခံဥပဒေတွေကတော့ထိုင်းနိုင်ငံရဲ့မတည်ငြိမ်မှုတွေဆက်အနာသိမ်းမှုတွေအတွင်းမှာပယ်ဖျက်ခံခဲ့ရတာပါ။ဒါပေမဲ့လည်းထိုင်းနိုင်ငံရဲ့ကျွမ်းကျင်သူအများအပြားကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေရေရှည်တည်တံ့ပြီးအောင်မြင်မှုရနိုင်မှာမဟုတ်ဘူးလို့တန်တရားရှိနေကြပါတယ်။ထိုင်းစစ်တပ်ဟာပြီးခဲ့တဲ့2014ခုနှစ်မေလကရင်းနှီးရှင်လဝက်အစိုးရစီကနေအာဏာသိမ်းပြီးတဲ့နောက်3နှစ်လောက်အကြာမှာဒီဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကပြုလုပ်တဲ့လူမှုဆန္ဒခံယူပွဲအတွင်းထိုင်းမဲဆန္ဒရှင်တွေကဒီအခြေခံဥပဒေကိုသဘောတူခဲ့ကြပြီးတော့အဲ့ဒီနောက်ဘရင်ရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးပို့ပြီးတော့ရှင်းရှင်းလင်းလင်းဖြစ်စေဖို့အတွက်ပြင်ဆင်ခဲ့ပါတယ်ရှင်။
ဖိလစ်ပိုင်နဲ့တရုတ်နိုင်ငံကြားပြီးခဲ့အောက်တိုဘာလကစပြီးဆက်ဆံရေးတွေတိုးတက်လာပြီးမဲ့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကတောင်တရုတ်ပင်လယ်ပြင်တွင်နယ်နိမိတ်ပိုင်ဆိုင်မှုအငြင်းပွားနေတဲ့ကျွန်းတွေကိုဖိလစ်ပိုင်တပ်တွေဆေးလုပ်ပြီးတော့အိမ်မှာဖိလစ်ပိုင်အလံကိုကိုယ်တိုင်စိုက်ထူဖို့လုပ်နေတဲ့အစီအစဉ်ကဖိလစ်ပိုင်နိုင်ငံအနေနဲ့တောင်တရုတ်ပင်လယ်အတွင်းတရုတ်နိုင်ငံရဲ့နယ်မြေချဲ့ထွေနေမှုတွေကိုစိတ်ပျက်လာနေတယ်ဆိုတာကိုအချက်ပြလိုက်တာဖြစ်ပါတယ်။သမ္မတဒူတာတေကသူ့အနေနဲ့ဖိလစ်ပိုင်ကျွန်းနောက်ဘက်ကတောင်တရုတ်ပင်လယ်အတွင်းမှာရှိတဲ့စပရလီကျွန်းစုတွေကကျွန်းအသေးလေး၉ခုကိုတပ်တွေဆေးလွှတ်သွားမယ်လို့သတင်းနောက်တွေကိုကြာသပတေးနေ့ကပြောခဲ့ပါတယ်။သူ့ရဲ့ကြေညာချက်ထဲမှာဖိလစ်ပိုင်ရဲ့စပရလီကျွန်းမှာရှိတဲ့အဆောက်အုံတွေကိုအသစ်ဆောက်လုပ်တာဒါမှမဟုတ်ပြန်ပြုပြင်တာတွေလုပ်ဖို့တောင်းဆိုထားတယ်လို့လည်းနယ်လမြို့ကသတင်းမီဒီယာတွေကပြောပါတယ်။တရုတ်နိုင်ငံဘက်ကတော့အခုနောက်ဆုံးဖြစ်ပေါ်တိုးတက်မှုနဲ့ပတ်သက်ပြီးတော့အံ့အားသင့်ပြီးစိုးရိမ်မိတယ်လို့တောက်ကြနေကပြပလုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွက်မှပြောကြားခဲ့ပါတယ်။အဲ့ဒီကျွန်းစုတွေကိုဘရူနိုက်တရုတ်မလေးရှားထိုင်ဝမ်နဲ့ဗီယက်နမ်နိုင်ငံတွေကလည်းသူတို့ပိုင်ဆိုင်တယ်ဆိုပြီးတော့ပြောနေကြတာဖြစ်ပါတယ်ခင်ဗျာ
။မြောက်ကိုရီးယားနိုင်ငံကသူ့ရဲ့နျူကလ িয়ার နဲ့ဒုံးကျည်စစ်ဆင်တွေကိုဟန်ရေးပြနေတာကြောင့်အရှေ့အာရှဒေသမှာတင်းမာမှုတွေတိုးလာနေတဲ့အချိန်မှာပဲအမေရိကန်ဒုသမ္မတမိုက်ဖန်စ်ဟာတောင်ကိုရီးယားနိုင်ငံကိုဒီလနှောင်းပိုင်းမှာသွားရောက်မှာဖြစ်ပါတယ်။ ဒုသမ္မတဖန်ဆာဧပြီလ15ရက်နေ့ကစပြီးတော့ဂျပန်တောင်ကိုရီးယားအင်ဒိုနီးရှားနဲ့ဩစတြေးလျဒီအာရှပစိဖိတ်ဒေသ၄နိုင်ငံကိုဆယ်ရက်ကြာခီးစဉ်အဖြစ်နဲ့တွားရောက်မှာဖြစ်ပြီးတော့ဒီခီးစဉ်အတွင်းမှာပစိဖိတ်သမုဒ္ဒရာအတွင်းကအမေရိကန်ပိုင်ဟာဝိုင်ပြည်နယ်ကိုလည်းတွားရောက်မှာဖြစ်တယ်လို့အင်ဘီရောကသတင်းထုတ်ပြန်ထားပါတယ်ဒါဟာဒုသမ္မတဖန်ဆအတွက်တော့အာရှပစိဖိတ်ဒေသကိုပထမဆုံးအကြိမ်တရားဝင်သွားရောက်မဲ့ခီးစဉ်ဖြစ်ပြီးအဲ့ဒီမှာသူကဒီတခြားနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတော့စီးရေးမဟာမိတ်ကုံသွေးရေးနဲ့စီးပွားရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်ပါတယ်။ပြီးခဲ့တဲ့ဧပြီလ5ရက်နေ့တုန်းကမြောက်ကိုရီးယားကဒီသူ့ရဲ့အရှိတ်အဟတ်မှာရှိတဲ့ပင်လယ်ထဲကိုပဲ့ထိန်တုံးကြီးတစ်စင်းပြင်လွှတ်ခဲ့ပြီးတဲ့နောက်အမေရိကန်ဒုသမ္မတဖန်ဆာတောင်ကိုရီးယားနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်ရှင်။
ဆွေဒင်နိုင်ငံစတော့ခ ோம் မြို့လေကောင်ကကုန်တိုက်တစ်ခုကိုထရက်ကားတစ်စင်းဝင်တိုက်ခဲ့တာကြောင့်လူ3ယောက်သေဆုံးပြီးတော့အတော်များများဒဏ်ရာရသွားတယ်လို့ဆွေဒင်သတင်းမီဒီယာတွေကပြောပါတယ်။ဒီလိုထရက်ကားနဲ့ဝင်တိုက်မှုအတွင်း3ယောက်သေဆုံးသွားတယ်ဆိုတာကိုဆွေဒင်ရေဒီယိုသတင်းတွေကလည်းတောက်ကြနေကကြေညာခဲ့ပြီးတော့ဆွေဒင်နိုင်ငံရဲ့ SBT ရုပ်သံလိုင်းကတော့တနက်ပြစ်ဒဏ်တွေပါကြားတယ်လို့ပြောလိုက်ပါတယ်ခင်ဗျာ
။ကိုရနေနဲ့မခင်ပြထွေးတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့မြန်မာစီးပွားရေးဖွံ့ဖြိုးမှုနဲ့ဆိုင်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းကအရင်နှစ်တွေကထက်စာရင်တိုးတက်လာနိုင်မယ်လို့အာရှဖွံ့ဖြိုးဘဏ် ADB ကသုံးသပ်လိုက်သလိုစီးပွားရေးပညာရှင်တွေဘက်ကလည်းမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းကတိုးတက်လာဖို့မျှော်လင့်ထားကြပါတယ်အခုလိုတိုးတက်နိုင်ဖို့အတွက်ကအစိုးရအနေနဲ့စီးပွားရေးလုပ်ကိုင်တာမှာမလိုလားအပ်တဲ့သက်မှတ်စီးပင်းစည်းကမ်းတွေကိုဖြေလျှော့ဖို့နောက်ဝန်ကြီးဌာနတစ်ခုနဲ့တစ်ခုပေါင်းဆက်လုပ်ကိုင်မှုအားနည်းတာတွေကိုပြင်ဆင်ဖို့လိုတယ်လို့ထောက်ပြထားပါတယ်။အပြည့်စုံကို view မြောင်းပိုင်းသတင်းတော့မေခါကသတင်းပေးပို့ထားပါတယ်။
မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းကအရင်နှစ်တွေကထက်ပိုပြီးတိုးလာမယ်လို့အာရှဖွံ့ဖြိုးရေးဘဏ် ADB ဘက်ကပြီးခဲ့တဲ့ရက်ပိုင်းကထုတ်ပြန်ခဲ့တဲ့ Asia Development Outlook 2019အစီရင်ခံစာမှာဖော်ပြထားတာပါ။ဒီအစီရင်ခံစာမှာမြန်မာနိုင်ငံဟာပြီးခဲ့တဲ့2016ခုနှစ်မှာတိုးတက်မှုနှုန်းဟာ6.4%ခန့်နှုန်းသာရှိခဲ့ပေမဲ့အခုနှစ်2019မှာတော့မြန်မာနိုင်ငံရဲ့တိုးတက်မှုနှုန်းဟာ9%ခန့်ကျော်တိုးတက်လာမယ်လို့ခန့်မှန်းထားတာပါ2015ခုနှစ်မှာတော့မြန်မာနိုင်ငံရဲ့တိုးတက်မှုနှုန်းက9.3%အထိရှိခဲ့ပါတယ်ဒီအစီရင်ခံစာရဲ့ဖော်ပြချက်အရမြန်မာနိုင်ငံရဲ့တိုးတက်မှုနှုန်း9%ခန့်နှုန်းဖြစ်လာဖို့အတွက်ဆိုရင်အစိုးရအနေနဲ့မလိုလားအပ်တဲ့စီးပင်းစည်းကမ်းတွေကိုဖြေလျှော့ဖို့နဲ့ဝင်ကြီးဌာနတစ်ခုနဲ့တစ်ခုပူးပေါင်းလုပ်ကိုင်တာမှာအားနည်းတာတွေပြင်ဆင်ဖို့စီးပွားရေးပေါ်လစီဘိုင်းတွေကိုရှင်းလင်းစွာသိမြင်နိုင်ဖို့ဖော်ပြပေးဖို့လိုတယ်လို့အာရှဖွံ့ဖြိုးရေးဘဏ်ဘက်ကထောက်ပြထားပါတယ်စီးပွားရေးပညာရှင်တွေဘက်ကတော့အစိုးရအနေနဲ့ဒီအစီရင်ခံစာမှာဖော်ပြထားတဲ့အစိုးရဘက်ကပြုရင်ပြောင်းလဲရမယ်ဆိုတဲ့အချက်တွေကိုပုံမအယုံစိုက်ပြုရင်မှသာတိုးတက်လာနိုင်မယ်လို့တုံ့တက်နေကြပါတယ်လက်ရှိ NLD အစိုးရလက်ထက်မှာ2016ခုနှစ်အတွင်းစီးပွားရေးတိုးတက်မှုနှုန်းကထင်သလောက်တိုးတက်လာတာမရှိသေးသလိုလူငွေပြမှုတွေဟာလည်းစည်ရင်းတွေအရင်နှစ်တွေကထက်ပိုများခဲ့ပါတယ်။ဒီလိုအခြေအနေတွေဖြစ်ပေါ်လာတာနဲ့ပတ်သက်လို့စီးပွားရေးပညာရှင်ဦးခင်မောင်ညိုဘောကဗေဒကတော့ဒါတွေဟာအစိုးရနဲ့လုပ်ငန်းရှင်ပိုင်းချိတ်ဆက်မှုအားနည်းတာတွေကြောင့်လို့ထောက်ပြသွားပါတယ်။
စီဝိုင်းနဲ့ပတ်သက်လို့ကတော့အာယုံဆိုင်တာကအစိုးရကဒီဟာကိုသိပြီးဖိပိစီစီအာယုံမဆိုင်နိုင်ဘူးလို့တော့မှအဲ့လိုခံစားမိတယ်လုံငန်းရှင်မဟုတ်တော့ဆရာပညာရှင်တယောက်အနေနဲ့ပြောတာအဲဘေကန်နာတွေမှာယင်းနှမြုံနံပါဘေနီယာတွေမှာဆိုရင်ခွန်သက်တာမယ်ဆိုတာတွေတော့ထုတ်တယ်နောက်တစ်ခါဘယ်လိုပြောမလဲယင်းနှမြုံနံမှုနဲ့ပတ်သက်လို့နီးဥပဒေတွေထုတ်တယ်သို့တော့အဲ့ဒါတွေကိုလုံငန်းရှင်တွေကသိပြောချင်းချင်းပြက်ပြက်သိကြဖို့မပေါ်ဘူးဆရာအခုချိန်တည်းကတော့အဲ့တော့ဆရာအနေနဲ့ပြောရရင်တော့အစိုးရဘာဖြစ်ချင်တယ်ဘာလုပ်ချင်တယ်ဆိုတာနဲ့လုံငန်းရှင်များဘာဖြစ်ချင်တယ်ဘာလုပ်ချင်တယ်ဆိုတာနဲ့ကအဲ့နည်းဆွဲစီဖို့လိုတယ
်ပြီးခဲ့တဲ့နှစ်ကဒီလိုစီးပွားရေးတိုးတက်မှုနှုန်းကျခဲ့ပေမဲ့ဒီနှစ်တွေမှာအစိုးရအနေနဲ့ပြုရင်ပြောင်းလဲမှုတွေလှုပ်လာတာမို့စီးပွားရေးပြန်လဲဥမော်လာနိုင်တယ်လို့သူကထင်မြင်သုံးသပ်ပါတယ
်အခုကတော့ in the pipeline in the process ပေါ့ဆက်စစ်ဆိုလဲလှုပ်နေတယ်ဘာဆိုလဲလှုပ်နေတယ်ဘာဆိုလဲလှုပ်နေပေါ့အဲ့လှုပ်နေတယ်ဆိုတဲ့ဟာတွေလှုပ်ပြီးလာ account ပေါ်ပြီးအဒီပွဲခံစားရပြီဆိုရင်ကတော့အတော်တမှုအချိန်ကိုညံစံလာနိုင်ပါတယ်တမီ
းလက်ရှိအစိုးရဘက်ကသွေးအေးနေတဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုပိုင်းတိုးတက်လာရေးအတွက်ရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေတွေကိုပြင်ဆင်တာနှီးဥပဒေတွေကိုပြဋ္ဌာန်းတာတွေဆက်တိုက်ဆိုးသလိုရင်းနှီးမြှုပ်နှံမှုဆိုင်ရာပြုရင်ပြောင်းလဲမှုတွေကိုလှုပ်ဆောင်နေတာတွေတွေ့ရပါတယ်ရင်းနှီးမြှုပ်နှံမှုဘိုင်းမှာဆက်လက်ဖြေလျှော့ပေးဖို့လှုပ်ဆောင်နေတာနဲ့ပတ်သက်လို့ရင်းနှီးမြှုပ်နှံမှုဆိုင်ရာကော်မရှင်ဘက်ကအကြီးတန်းအရာရှိတဦးကခုလိုပြောပြပါတယ
်အခုဥပဒေအရဆိုလို့ရှိရင်နောက်မကြခင်မှာဒီပြည်ထောင်စုထဲမှာသို့မဟုတ်မေလိုက်တန်းပေါ့နော်အဲမှာကြီးနေတဲ့လိုက်ရင်းနှီးမြှုပ်နှံမှုကော်မတီတွေဖွဲ့နေတယ်ဒီ MNC ကိုသဘော360ဟို main အမဲ3မျိုးပဲတင်ရမယ်ကျန်တဲ့အပြည်နယ်တိုင်းမှာတင်လို့ရတယ်ဒါပေမဲ့ပြည်နယ်တိုင်းကျတော့သူကဟိုဒီ FBI ဆိုလို့ရှိရင်ဒေါ်လာ500,000လို့ပြီးလို့ရှိရင်ဒီမြန်မာနိုင်ငံသားယူမြှုပ်နှံမှုဆိုချက်တန်း6,000လို့အဲ့ဒါတွေသူက
IID ဆိုလို့ရှိရင်ဒီတိုင်းနဲ့ပြီးတယ်အဲ့လို authority လည်းဖွဲ့ပေးတာလည်းမှာ
ဒီပြင်မကြခင်မှာရင်းနှီးမြှုပ်နှံမှုဆိုင်ရာလုပ်ငန်းကဏ္ဍတွေခွဲဝေးပြီးရင်းနှီးမြှုပ်နှံမှုပိုင်းပုံမတိုးတက်လာရေးအတွက်လည်းဖြေလျှော့မှုတွေလုပ်ဖို့ရှိတယ်လို့အဲ့ဒီအရာရှိကပြောဆိုခဲ့ပါသေးတယ
် investment လုပ်ဖို့ process ဒီ registration process ဆိုကို liberalize မြန်မြန်နဲ့လုပ်ပေးမယ်ဒါပေမဲ့ဒီဥတွေကဘာကို focus ထားလဲဆိုတော့သူတို့နောက်ပိုင်းစတင်ဆောင်ရွက်တဲ့ဒီလုပ်ငန်းဆောင်နေတဲ့အချိန်မှာသူတို့ဒီဥပဒေအရသူလိုက်နာမှုရှိမရှိသူတို့ professor ဘာတိုင်းလိုက်နာမှုရှိမရှိ monitor ရွေးတဲ့ evaluation ကိုအဓိကလုပ်မယ်ဒီနေ့မျိုးနဲ့သူအစာခွဲပေးတဲ့စနစ်တွေကထိထိရောက်ရောက်နိုင်ငံတကာစိုင်းစံမျိုးနေနဲ့လုပ်ပေးတယ်။နောက်ပြီးလို့ရှိရင်နောက်တော့အခါကျဲစနစ်ပါရှိတယ်။ဒီနေ့မျိုးနဲ့သူသူတို့အခက်အခဲတွေကိုဗျာအကူအညီပေါင်းဆက်ဖြေရှင်းပေးတဲ့ mechanism လည်းပါတယ်ဗျာ။ notification လေးနဲ့ဖွဲ့စည်းမှုပဲကြံတော့တယ
်။မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းကအရင်နှစ်တွေကတည်းကပုံမူတိုးတက်လာနိုင်မယ်လို့စီရင်ခန်းစာတွေကဖော်ပြထားကြပေမဲ့အစိုးရကဒါကိုဖော်ဆောင်နိုင်ပါမလားဆိုတာကတော့ဆက်လက်စောင့်ကြည့်ရအောင်မယ်လို့လုပ်ငန်းရှင်တွေဘက်ကတော့တုံ့တက်နေကြပါတယ်။ဒီပြင်စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ကရင်းနှီးမြှုပ်နှံမှုဥပဒေတွေပြင်ယုံနေမဟုတ်ပဲငွေကြေးပိုင်းလည်းပတ်စည်းစင်းမှုကိုလည်းအစိုးရအနေနဲ့တည်ငြိမ်အောင်လှုပ်ဆောင်ပေးဖို့လိုအပ်နေသေးတယ်လို့ထောက်ပြနေကြတာတွေရှိပါတယ်ရှင်
။မမေခါသတင်းပေးပို့ထားတာပါ။အခုတစ်ခါမှာတော့အသွင်သစ်နယ်ဆင်နွှဲမယ်ဆိုတဲ့မန္တလေးသကြံကြောင်းကိုတင်ဆက်ပေးကြပါမယ်။မြန်မာပြည်ရဲ့အထင်ကရမန္တလေးသကြံကိုဒီနှစ်မှာတော့မြန်မာရိုးရာရင်ကျေးမှုကိုလည်းဖော်ပြရရအောင်ခင်းတဲ့အညီလူငယ်တွေလည်းပျော်ရွှင်နိုင်အောင်အသွင်သစ်နဲ့ကျင်းပသွားမယ်လို့မန္တလေးစီပင်တရားရေးကော်မတီအဖွဲ့ဝင်တဦးကပြောပါရယ်မန္တလေးသကြံကိုပုံစံအစ်စ်နဲ့ကျင်းပဖို့ပြင်ဆင်နေချိန်မှာပဲရန်ကုန်တိုင်းဆိုရကတော့ရန်ကုန်သကြံအတွက်မန်တက်ဆောက်လုပ်ခွင့်တွေကိုပြင်းပြင်းထန်ထန်ကန့်သက်ထားတဲ့အပေါ်ရန်ကုန်မြို့ကန်လူငယ်တွေကပြင်းပြင်းထန်ထန်ဝေဖန်နေကြပါရယ်ဒီချိန်လေးနဲ့ပတ်သက်ပြီးတော့ VOA မြောက်ပိုင်းသတင်းထောက်မမြင့်ခိုင်ကသတင်းပေးပို့ထားပါရယ်
ပြည်ခဲ့တဲ့ကာလတစ်လျှောက်လုံးမန္တလေးဒကြံမှာရေပတ်ခံကားတွေပိတ်ဆို့ပြီးတွာလာရခက်ခဲတဲ့ကျုံတောင်ဘက်ခြမ်းမှာလမ်းလျှောက်ဒကြံပြုတ်လောက်သွားမှာဖြစ်ပြီးမန္တလေးမနော်ရမန်ကွင်းမှာလည်းလူငယ်တွေအကြိုက်အခမဲ့တီးဝိုင်းနဲ့လူငယ်ဒကြံကျင်းပပေးသွားမယ်လို့မန္တလေးစီပင်သားရည်ကော်မတီအဖွဲ့ဝင်ဦးကျော်ရင်မြင့်က VOA ကိုပြောပါတယ
်ကျွန်တော်တို့26အာဇာနည်လမ်းကိုလမ်းလျှောက်ဒကြံဖြစ်နေစီစဉ်ထားရပြရင်းမဝင်ဘူးအကုန်လုံးလမ်းမဲလျှောက်ပြီးတော့မှရေကစားမယ်နော်ရေကစားမန်တက်တွေကလည်းကျုံရင်အလှကိုမဖုံးကွယ်အောင်တည်ပြီးလည်းဖြစ်မယ်။နောက်စတုဒိတာမန်တက်တွေလည်းဒီ26လမ်းတစ်လျှောက်မှာအများကြီးရှိမှာဗျ။မနောယမန်လူမဲတကြံလောက်တဲ့ UI ချက်တခုကတော့ခါပါတော့ဒီမြမရွေရညင်ကြီးမှုတွေဆိုတာမျိုးတွေပဲကျွန်တော်တို့ကပြောနေပြီးတော့လူမဲတွေကသူတို့ခစ်အလိုက်ခစ်တချင်းတွေခစ်အတီးတွေခစ်ဂီတာတွေခွင့်မပြုတော့ဘူးလားဆိုတဲ့ခံစားမှုမျိုးလည်းမဖြစ်စေချင်ပါဘူး။ဒါကြောင့်မို့လို့ကျွန်တော်တို့ကမနှောရမမှာလည်းလူငယ်များအတွက်လူငယ်ကြိုက်မဲ့ကစ်ဂီတာတွေနဲ့အကြံတစ်ခုကိုပြင်ဆင်ဖန်တီးပေးတာပါ
။မန္တလေးကျုံအရှိအနောက်နယ်မြောက်ဘက်တွေမှာတော့အရင်နှစ်တွေလိုကြံမန်းတက်တွေရှိမှဖြစ်ပြီးပုံမှန်အတိုင်းရေပတ်ခံကားတွေလှည့်လည်သွားလာနိုင်မှဖြစ်ပါတယ်။တင်းကြံမန်းတက်တွေဟာမန္တလေးကျုံမြို့ရိုးရဲ့အလှကိုမကွယ်အောင်တည်ဆောက်ဖို့တော့မန္တလေးစီပင်သားရဲကော်မတီကသတ်မှတ်ထားတာပါ။အခုနှစ်မန္တလေးဒကြံအတွက်လုံခြုံရေးအင်အား3000လောက်ချထားဖို့ရှိပြီးလမ်းလျှောက်ဒကြံပွဲလုပ်မဲ့ကျုံတောင်ဘက်အချမ်းမှာ CCTV ကင်မရာတွေခက်စိတ်စိတ်တပ်ဆင်ထားမှာဖြစ်သလိုအခြားနေရာတွေမှာလည်းလိုအပ်သလိုလုံခြုံရေးကင်မရာတွေတပ်ဆင်ထားမှာဖြစ်ပါတယ်။မန်တက်တွေကိုမြို့ထဲမှာရောကန်တော်ကြီးတဝိုက်မှာပါခွင့်ပြုထားပြီးမန္တလေးမြို့အနှံ့မှာစီကားတဲ့ဒကြံဖြစ်အောင်စီစဉ်ထားတဲ့အတွက်ဝေဖန်တာတွေလည်းရှိကောင်းရှိနိုင်တယ်လို့ဦးကျော်ရင်မြင့်ကဆိုပါတယ
်။စီကားတယ်ဆိုတဲ့အပိုင်းနဲ့ပတ်သက်ပြီးပြောရလို့ရှိရင်တော့အရင်ကတော့ကျုံ၄ဘက်မှာပဲကြည့်တူလူတွေတိုးနေကြပြီးတော့မရွေ့နိုင်မရှားနိုင်တဲ့ဖြစ်နေကြတာပေါ့နော်ဒီနှစ်မှာတော့တစ်မျိုးလုံးအနှံ့ပြန့်သွားတာဖြစ်တဲ့အတွက်ကြောင့်မလို့အရင်နှစ်တွေကလို့တနေရာတည်းမှာကြိတ်ကြိတ်တိုးမနေပါဘူးအဲ့ဒီတော့မစီကားဘူးဆိုတဲ့ဝေဖန်မှုလည်းရှိကောင်းရှိနိုင်ပါတယ
်မန္တလေးတကြံကိုမန္တလေးမြို့ကန်တွေတော်မကရန်ကုန်မြို့အပအဝင်အခြားအနေနဲ့အရရက်ကလူတွေလည်းတကူးတကသွားပြီးဆင်နွှဲကြတာတွေရှိပါတယ်ဒီနှစ်ပုံစံအစ်စ်နဲ့တကြံပွဲကျင်းပဖို့စီစဉ်နေတဲ့အပေါ်မျောလင့်ဆောင်စားနေသူတွေတဲ့ကိုနိုင်လဲအပါဝင်ပ
ါကျွန်တော်တို့မန္တလေးတကြံဆိုတာအရင်တော့ပုံမှန်လေးလေးပြောရရင်ကျွန်တော်ငယ်တုန်းကဆိုတာကျွန်တော်မျိုးရင်းအလူတွေနဲ့ကျွန်တော်မန္တလေးမျိုးကန်နေပဲလေစားတာများတယ်ဗျအခုဟာကြတော့လေကျွန်တော်တို့ဒီဘက်နောက်ပိုင်းနေမှာဆိုရင်ကျွန်တော်မန္တလေးပတ်ဝန်းကျင်ကနေရလူတွေကအကုန်လုံးဒီလာကြတယ်ဗျကျွန်တော်မန္တလေးကိုလာကြတယ်လာပြီးလို့ရှိရင်ကျုံးမှာပဲသွားပိတ်နေကြတယ်ဗျအဲ့တော့အခုကနေရလူတွေကမန္တလေးမြို့ထဲကိုဝင်ပြီးလာကြမယ်လေကြပတ်ကြမယ်ဆိုရင်လေတနေရာထဲမှာမဟုတ်တော့တဲ့အတွက်လမ်းလျှောက်ကျင်တဲ့လူကလည်းလမ်းလျှောက်တကြံသွားမယ်ကျွန်တော်တို့ဖြတ်ပြေးစီစဉ်ကိုနားဆင်ကျင်တဲ့လူတွေကဖြတ်ပြေးစီစဉ်ဘက်ပိုင်းနေသွားမယ်ဟိုမနော်ညမန်ထဲမှာရှိတဲ့ပျော်ပွဲရှင်ပွဲတွေဒီနေ့အတူဖြတ်ပြေးနားထောင်ကျင်တဲ့လူတွေအဲ့ဘက်ကိုသွားကြလိမ့်မယ်ဗျဟိုနေပြမြို့ထဲမှာလည်းကျွန်တော်တို့ကမနက်အသီးလေးတွေအစောင်းကကျွန်တော်ငယ်တုန်းကလိုဟိုအုံနဲ့တကြံလေးတွေလည်းထွက်လာမယ်လို့တော့ကျွန်တော်မျှော်လင့်မိပါတယ်ဗျ
ရန်ကုန်တိုင်းအစိုးရကတော့စီးပွားပြင်မန်တက်တွေကိုတကြံကာလတွင်တင်းတင်းကြပ်ကြပ်ကန့်တက်လိုက်တာမို့ပြီးခဲ့တဲ့နှစ်ကလေးကရန်ကုန်တကြံစီကားမှုရော့ကျခဲ့ပြီးအဲ့ဒီကန့်တက်မှုတွေအပေါ်ရန်ကုန်မြို့ကန်လူငယ်တွေကဝေဖန်နေတာလည်းဖြစ်ပါတယ်။ရန်ကုန်တကြံအပေါ်စိတ်ပြက်နေတယ်လို့ဆိုတဲ့လူငယ်တဦးဖြစ်သူကိုမြတ်သူနောင်ကတော့ရန်ကုန်တိုင်းအစိုးရအနေနဲ့လူငယ်သဘာဝကိုလေ့လာသင့်တယ်လို့ပြောပါတယ်။
ဘူးမီတွေတော့မှာမန်တက်တွေပါနေနေဘူးပါရှိသေးတယ်မန်တက်တွေမရှိလာတဲ့တနေ့တော့ရှိပြီလေဒီတော့ကဖယုံရဲတွေဖြစ်နေတာဟိုစီကောင်းမှုကလည်းမနစ်ကလည်းတိပိစရာပဲမြင်ရတဲ့အတိုင်းပဲဟုတ်တယ်မလားတော်တော်လေးရောကြွားရတယ်ဗျစီကန်းလည်းချက်တင်တာချက်ပေါ့မချက်တင်တာမချက်နဲ့ပေါ့လွတ်ပေးတင်တာလွတ်ပေးတဲ့တော့အကုန်လုံးကတော့အေးသေးသေးနဲ့ပဲဘာမှအတန်နဲ့အေးပါထွက်လာမှာတော့လည်းမဟုတ်ဘူးလေချင်းချင်းပြောမလို့လူငယ်ဆိုတဲ့လူငယ်တဘာဝကိုပေါ့နည်းနည်းပါးပါးလေ့လာနေကြတယ်ဗျ
ဒီနှစ်မန္တလေးမြို့တော်မဟာတကြံမန်တပ်မှာတော့ရွာသားစိန်တူဝါဦးဆောင်တဲ့မြမရိုးရဆိုင်ဝိုင်းတန်ချက်တွေနဲ့လူရှင်တော်အဖွဲ့တွေရဲ့ဖျော်ဖြေမှုတွေလည်းစီစဉ်ထားတာပါမန္တလေးတကြံလို့ဆိုလိုက်ရင်မပါမဖြစ်မြို့မှာဒီဝိုင်းအတွက်မန္တလေးတိုင်းအစိုးရအနေနဲ့ငွေကျပ်သိန်း90ကူညီထားပြီးအခမဲ့ရင်သုံးဆွဲနိုင်အောင်ကူညီပေးထားတာလည်းဖြစ်ပါရဲ့ရှင
်မမြင့်ခန့်သတင်းပေးပို့ထားတာပါခုခါမှာတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေပြီးမှအမေရိကန်နိုင်ငံရဲ့သတင်းတပတ်ကိုတင်ဆက်ပေးကြပါမယ်အမေရိကန်ပြည်အောင်စုအနေနဲ့ထုတ်ကုန်နဲ့သွင်းကုန်မမျှဖြစ်နေတာတွေကိုပြန်လည်စစ်ဆေးနေတာကြောင့်အမေရိကန်နဲ့အာရှနိုင်ငံတွေကြားအားကောင်းနေတဲ့ကုန်သွယ်ရေးဆက်ဆံမှုပေါ်တန်တရားတွေစဖြစ်လာနေပါတယ်။အရှေ့အာရှနဲ့အရှေ့တောင်အာရှဒေသအတွင်းဆိုရရင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရပ်မြေကုန်သွယ်ရေးမူဝါဒအပြောင်းလဲတွေကြောင့်ပူပင်ဆိုးရိမ်မှုတွေရှိနေပါတယ်။ဒီကြောင့် VOA သတင်းကြောင့် Ron Corbin သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြပေးပါမယ်
။ဟုတ်ကဲ့ပါ။အမေရိကန်သမ္မတထရပ်ကလင်ညာပြီးလုပ်နေတဲ့နိုင်ငံခြားကုန်တင်သွင်းနိုင်ငံတွေကိုအရေးယူမယ်လို့ကြေညာပြီးအမေရိကန်ကုန်သွယ်ဝန်ကြီးဌာနကကုန်သွယ်ပို့ငွေအများအပြားရနေတဲ့နိုင်ငံတွေပေါ်ရက်90ကျားစုံစမ်းစစ်ဆေးမှုတွေလုပ်နေပါတယ်။အမေရိကန်ကုန်သွယ်ဝန်ကြီးဝီလ်ဘာ ရော့စ်ကလည်းအမေရိကန်ကုန်သွယ်လူငွေပြမှုကိုပယ်ဖျက်ပြီးလွတ်လပ်မြတ်တဲ့ကုန်သွယ်ဖြစ်ဖို့အမေရိကန်လူသားတွေကိုကာကွယ်ပေးဖို့နဲ့အမေရိကန်စီးပွားရေးတိုးတက်ဖို့ဦးစားပေးလုပ်သွားမယ်လို့ဆိုပါတယ်။သမ္မတထရန့်ပြောခဲ့တဲ့သမိုင်းဝင်ကုန်သွယ်မူဝါဒအပြောင်းလဲကြီးမှာအခုလိုစစ်ဆေးဖို့သတ်မှတ်ထားတဲ့အာရှနိုင်ငံတွေထဲတရုတ်၊ဂျပန်၊တောင်ကိုရီးယား၊ထိုင်ဝမ်၊အိန္ဒိယ၊ထိုင်း၊မလေးရှား၊အင်ဒိုနီးရှားနဲ့ဗီယက်နမ်တို့ပါပါတယ်။ဒုတိယကမ္ဘာစစ်အပြီးဒီအာရှနိုင်ငံတွေဟာဂျပန်ကနေစပြီးအမေရိကန်စီးပွားရေးကိုမျှော်ချကထုတ်ကုန်မြင့်တင်မှုနဲ့စီးပွားရေးအင်အားကောင်းလာခဲ့တာပါ။ဒါပေမဲ့အခုနောက်ဆုံးသမ္မတထရန့်မဲဆွယ်ပွဲမှာအချို့ကုန်သွယ်မှုတွေအထူးသဖြင့်တရုတ်ကုန်သွယ်ရေးမူဝါဒကြောင့်အမေရိကန်စီးပွားရေးထိခိုက်ရတယ်လို့အကြီးအကျယ်ပြောခဲ့ပြီးအခုလိုပြန်စစ်ဆေးမှုတွေကြောင့်အခြားနိုင်ငံတွေမှာလည်းစိုးရိမ်လာနေပြီလို့စင်ကာပူအခြေစိုက်စီးပွားရေးပညာရှင်ခရစ်စတယ်တန်ကထုတ်ပြောလိုက်ပါတယ
်အခုစစ်မှာတော့အမေရိကန်အနေနဲ့ဘလို့အရေးယူမှုမျိုးလုပ်ချင်နေဆိုတာသိဖို့တော်တော်ခက်နေပါသေးတယ်ဒါမဲ့လည်းငွေကြေးကစားသူတွေဖြစ်တဲ့နာမည်တက်ခံရမှာအစိုးရရုံဖြစ်နေတဲ့နိုင်ငံတွေကတော့တောင်ကိုရီးယားနဲ့ထိုင်ဝမ်တို့ဖြစ်ပုံရပါတယ်ရှင
်စီးပွားရေးပညာရှင်ထန်ကဆက်ပြီးထိုင်ဝမ်နဲ့တောင်ကိုရီးယားတို့အနေနဲ့စီးပွားရေးအရတန်ခတ်ခံရမှာကိုစိုးရိမ်ပြီးဒါကိုကြော်လာနိုင်ဖို့အမေရိကန်သွင်းကုန်တွေကိုပိုလွတ်လွတ်လပ်လပ်ဝင်ခွင့်ပေးတာလည်းဖြစ်လာနိုင်တယ်လို့ဆိုပါတယ်။မလေးရှားမှာတော့နိုင်ငံတကာကုန်သွယ်ရေးနဲ့စက်မှုဝင်ကြီးအွန်ကန်ချွန်းကအမေရိကန်ကုန်သွယ်ရေးလူငွေပြမှုကမလေးရှားနဲ့မဆိုင်ဘူး။မလေးရှားအပေါ်စီးပွားရေးပိတ်ဆို့လာရင်လည်းမလေးရှားမထိပဲမလေးရှားကအမေရိကန်ကုမ္ပဏီတွေပဲထိခိုက်မှာဖြစ်တယ်လို့ပြန်ပြောထားပါတယ်။မလေးရှားအခြေစိုက်စီးပွားရေးသုတေသီပက်ဘွန်ဆွန်းကလည်းအမေရိကန်ရဲ့ခုလိုမူဝါဒပြန်လည်သုံးသပ်မှုကြောင့်မလေးရှားစီးပွားရေးလုပ်ငန်းတွေတတိနဲ့လုံနေပြီလို့အခုလိုဆိုပါတယ
် Yes certainly it remains very uncertain
ဟုတ်ပါတယ်ဒီမူဝါဒတွေကိုထရမ့်အနေနဲ့တကယ်တမ်းအကောင့်ထယ်ဖို့တဲ့အချိန်မတိုင်ခင်အထိနောက်မူဝါဒတွေကိုတကယ်တမ်းအကောင့်ထယ်ဖို့လို့ရနိုင်မနိုင်ပေါ့လေမသေးချာမှုတွေအများကြီးဆက်ကြီးစိုးနေမှာသိကြပါတယ်ဒါတွေကိုကျွန်တော်တို့အနီးကပ်စောင့်ကြည့်နေပါတယ်ပြီးရင်ပို့ကုန်ထုတ်လုပ်မှုအပေါ်ခမန်းတွက်ဆမှုတွေဆုံးဖြတ်ပေးနိုင်ဖို့နောက်ဆက်ဖြစ်လာမှာတွေကိုလည်းစောင့်ကြည့်ရအောင်ပ
ါမလေးရှားနိုင်ငံနဲ့အတူအရင်သမ္မတဘရက်အိုဘားမားဦးဆောင်ဖွဲ့စည်းခဲ့တဲ့ TPP လို့ခေါ်တဲ့အာရှပစိဖိတ်တလွာကုန်သွယ်ရေးမဟာမိတ်အဖွဲ့အပေါ်တာဝန်ယုံကြည်ခဲ့တဲ့ဗီယက်နမ်နိုင်ငံကလည်းဒီအဖွဲ့ကနေသမ္မတထရမ့်ကနှုတ်ထွက်ဖို့ဆုံးဖြတ်ပြီးအခုလိုကုန်သွယ်ရေးမူဝါဒပြောင်းလာကြောင်းဗီယက်နမ်ထုတ်ကုန်စီးပွားရေးကိုထိခိုက်မှာစိုးရိမ်တယ်လို့ဗီယက်နမ်ဝန်ကြီးချုပ်ကဝေဖန်လိုက်ပါတယ်အခုလိုဗီယက်နမ်ဝန်ကြီးချုပ်ငူဝန်ရှန်ဖူးပြောတာကသတိထားပြီးထိန်းပြောတာသာဖြစ်ပြီးတကယ်တမ်းတခြားလမ်းသိမ့်မရှိပဲတရုတ်ရဲ့အာဆပ်ခေါ်ဒေတာရင်းဘတ်ဆောင်စီးပွားရေးမဟာမိတ်အဖွဲ့နဲ့လက်တွေ့ကြကြတွဲလှစ်ဖို့ဗီယက်နမ်ကပြင်နေပြီလို့ဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင်ကားသေးရကဆိုပါတယ်။ပမောက္ခသေးရကဆက်ပြီ
းထရမ့်အနေနဲ့ကိုလန်းနဲ့ကိုပူလျှောက်လေဗီယက်နမ်အနေနဲ့အိန္ဒိယ၊ရုရှား၊ဂျပန်နောက်တရုတ်ရောအမေရိကန်မှာပါတဲ့၅နိုင်ငံနဲ့ပေါင်းပြီးအာဏာချိန်ဝင်ရှာညှိသွားမှာပါ။
ဒါကြောင့်ဗီယက်နမ်အနေနဲ့တရုတ်အင်ပါယာနဲ့ဆွဲယူမခံရအောင်ခက်ခက်ခဲခဲရုန်းကန်ရတော့မှာပါခုလိုနေရာမှာဗီယက်နမ်အနေနဲ့အမေရိကန်ရဲ့အားကောင်းတဲ့ထောက်ခံမှုလိုအပ်ပါတယ
်တကယ်တော့ဗီယက်နမ်ဖြင့်တရုတ်နဲ့ဂျပန်ဖြစ်ရင်အကြီးအမားဆုံးကုန်သွယ်ဘက်အမေရိကန်နဲ့ကုန်သွယ်မှုပုံငွေအမေရိကန်ဒေါ်လာ 12.4 ဘီလီယံပြနေတဲ့ထိုင်းနိုင်ငံမှာလည်းအလားတူဆွေးနွေးမှုတွေရှိနေပါတယ်ခင်ဗျာ
။ကိုဝင်းမင်းတင်ဆက်ထားတာပါ။ခုတစ်ခါမှာတော့တော်တာရှင်တွေအတွက်တကြံအကျိုးတေးလက်ဆောင်အနေနဲ့ဟဲလေးတီဆိုထားတဲ့သတိတော်ထားဆိုတဲ့တခြင်းကိုတင်ဆက်ပေးကြပါရှင်။တော်တာရှင်တွေလည်း VOA ရဲ့တကြံကြိုတေးလက်ဆောင်ကိုကြံရက်တက်ကြလိုက်မယ်လို့မျှော်လင့်ပါတယ်။ VOA ကနေခုလိုထုတ်သွင်းနေတဲ့အတန်လွင့်အစီအစဉ်တွေပါဝင်ရုပ်မြင်သံကြားအစီအစဉ်တွေကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာထုတ်လွှင့်နေတဲ့ချိန်နဲ့တပြိုင်နက်တည်းမှာဒါရိုက်ဖန်ယူနိုင်နိုင်ပါတယ်။ဒါပြင် VOA ရဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းဒါရိုက်ဖန်ယူနိုင်ပါတယ်။ VOA ကနေတောက်ကြနေညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ဒါရိုက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာတင်ဆက်ပေးမယ့်ဒုတိယပိုင်းအစီအစဉ်မှာတော့မြို့သမီးကနသုတဆုံလင်အမေရိကန်တခွင်ပြင်သိပ္ပံနဲ့နည်းပညာကဏ္ဍဆရာတွေကိုလည်းနှာစင်ကြားဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနှာစင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နှာစင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
သ
င်္ဂညချက်မှာတောတာရှင်များရှင်2019ခုနှစ်ဧပြီလ9ရက်တောက်ကြနေညပိုင်းအတွက် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုတောတာရှင်တွေနားဆင်နေကြရတာပါအခုဆက်ပြီးတော့ည10:00နာရီထိ line တိုမီတာ24 25 32 51ပြင် line မီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်ထဲမှာဆိုရင်တော့
နောက်ဆုံးမိုးကုတ်သူမိုးကုတ်သားတွေမိုးကုတ်ကကပောင်မနာမဲ့အကြီးဆုံးပဲကြောင်းမြဲနာစုံစုံလင်းလဲထွက်တယ်များများစားစားလဲထွက်တယ်သူတို့ကိုယ်တိုင်တောင်
မှမြန်မာနိုင်ငံကကြောင်းမြဲနာတွေကြောင်းအပြည့်စုံကိုသိပ္ပံနည်းပညာကဏ္ဍမှာနားဆင်ကြဖို့ရှိပါတယ်ဒါပြင်အမျိုးသမီးကဏ္ဍနဲ့တွတ်တာဆောင်တဲ့အမေရိကန်တခွင်တွေကိုလည်းနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်အမျိုးသားတွေအများအပြားကြီးစိုးတဲ့မြန်မာရုပ်သေးလောကမှာထူးထူးခြားခြားမြန်မာအမျိုးသမီးတူဦးစီးတဲ့ရုပ်သေးအဖွဲ့ကတော့မန္တလေးရုပ်သေးအဖွဲ့ဖြစ်ပါတယ်ဒီအဖွဲ့ဟာရှားပါးလာတဲ့မြန်မာရုပ်သေးအမှုပညာကိုနိုင်ငံတကာမှာလှည့်လည်ပြသနေပြီးတော့အမေရိကန်ပြည်အောင်စုဟာဝိုင်ပြည်နယ်ကဟွန်နိုလူလူနဲ့ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုတို့ကပါလာရောက်တာဖြစ်ပါတယ်မန္တလေးရုပ်သေးအဖွဲ့ကိုတည်ထောင်သူဒေါ်မမနိုင်အနေနဲ့တချိန်ကမူလာတန်းပြဆရာမဘဝကနေပြီးတော့နိုင်ငံတကာအဆင့်နယ်လှည့်ရုပ်သေးအဖွဲ့ကိုဦးဆောင်သူအဖြစ်ကြိုးပမ်းလာရတဲ့ဘဝခီးပထမပိုင်းကိုဒေါ်လာတန်းရဲ့ဒီသတင်းပတ်ရဲ့မြို့သမီးကဏ္ဍမှာတင်ဆက်ပေးပါမယ်ရှင
်ကျမရဲ့မန္တလေးရုပ်သေးအဖွဲ့အနေကြောင့်ကျမနည်းနည်းပြောပြပေးပါလားရှင
်။ဒီနှောင်းကနာမည်ကမန္တလေးမယ်ရီနက်ပေါ့နော်။မန္တလေးယူကမန္တလေးမယ်ရီနက်သီတာမန္တလေးရုပ်ဆောင်တပင်အဖွဲ့ပေါ့နော်။ညတိုင်းကို6ခွဲနဲ့9ခွဲတိတနအီကြာကတာမို့လို့လေ။ကြောင်းမို့လို့အထူးသဖြင့်အဲ့ဒါကကျတော့ tourist တွေကကြားတဲ့သီတာပေါ့နော်။အခုတော့နာမည်ပြောင်းထားပါလိမ့်ရှင်။မြန်မာရုပ်ဆောင်တပင်ဆိုပြီးတော့မှနာမည်ပြောင်းထားပါလိမ့်ရှင
်။ဒီမန္တလေးရုပ်ဆောင်တပင်ပေါ့နော်။အခုတော့မြန်မာရုပ်ဆောင်တပင်ဆိုတဲ့အခါကျတော့ဒီရုပ်သေးအတတ်ပညာမှကျမတို့တည်ထားတာတော့အများအပြားတော့အမျိုးသားတွေကြီးစိုးတဲ့အမှုပညာလောကပေါ့နော်အဲ့ဒီမှာဆီယမအနေနဲ့ပေါ့နော်အမျိုးသမီးတယောက်အနေနဲ့ဘလို့ဝါသနာစပါပြီးတော့ဒီတပင်ထောင်နိုင်တဲ့အချိန်ဖြစ်လာခဲ့ပါလဲဆီယမဒီနေ့ချင်းပြပါလဲကျမတို့
ပြောမယ်ဆိုတော့ကျမဖြစ်ပြီးရစပြောမှာပါရှင
်ဟုတ်ကဲ့
ကျမဖြစ်ပြီးရကုန်းလုံးမြန်မာစာဥသိမ်းနိုင်ဖြစ်ပါတယ်ရန်ကုန်မြို့ကလေမြန်မာစာဥသိမ်းနိုင်ဆိုတာ
စာ
ရေးဆရာလည်းစာရေးဆရာတူရှင်ဆရာလည်းတူရှင်ဆရာပေါ့ဖြစ်ပြီးရစာအုပ်ရေးသားတဲ့ခါမှာသူကမြမစက်တပင်တမိုင်းလေးကြီးခဲ့တယ်မြမသာတိကလည်းရေးသားခဲ့ရင်းနဲ့1968ခုနှစ်မှာသူကမြမရုပ်ဆောင်တပင်ဆိုပြီးမှစာအုပ်ကြီးကြီးခဲ့ပါတယ်အဲ့စာအုပ်ကြီးတဲ့အချိန်မှာကျမကတော့ငယ်သေးတာပေါ့လေအဲ့ကမှာအဲ့စာအုပ်ကြီးတဲ့အတွက်သူကရုပ်သေးဆရာကြီးတဲ့အမေသူကြီးတို့အမေသူလေးတို့အဲ့ဒါကျင်ရှူတမောင်ရုပ်ဆောင်တပင်လို့ရွာတွေပေါ့နော်တွားပြတော့မှရုပ်သေးဆရာကြီးကိုသူအင်တာဗျူးမိဖြစ်ပြီးလောက်ရတယ်လေရှူတမောင်ရုပ်သေးကိုလည်းတွားကြည့်ရတယ်ပေါ့အဲ့ချက်မှာကျမဖီဖီရဲ့သမီးကြီးအနေနဲ့ပေါ့လေဖီဖီတွားရအောင်တစ်ခေါက်ခေါက်ကျမလိုက်ပါခွင့်ရခဲ့ပါတယ်ဒါမဲ့လို့လည်းပဲခေါင်းထဲမှာတော့ဒီတနေ့မှာဒီလိုမျိုးကျမလုံးလိမ့်မယ်လို့စိတ်ကူးလည်းမရှိခဲ့ဘူးပေါ့နော်အဲ့ဒီပုံရိပ်တွေပေါ့လေဒါတွေကကျမဘဝမှာနောက်တစ်ချိန်ကျတော့ဒါတွေကပြန်ပြီးတော့မှ inspire ဖြစ်ခဲ့တဲ့ဒါတွေကကျမတို့ဒီကနေ့ရုပ်သေးအမှုပညာကိုအခုလိုပြန်လဲဖော်ထုတ်ကြိုးစားဖို့အတွက်အခြေခံခဲ့တဲ့စိတ်ကူးစိတ်တမ်းကြီးဖြစ်ပါတယ
်။
အဲ့ဒီကနေပြီးတော့မှဆက်ပြီးတော့မှပေါ်ဖို့တီထောင်ဖို့အကြောင်းဖန်လာတာလည်းရှိပါတယ်ရှင
်။ Okay နည်းနည်းရှင်းပြပေးပါ။ Okay
အဲ့ဒီလိုကနေပြီးတော့မှကျမကဖွဲ့ရတာကသမိုင်းမီဂျာနဲ့ဖွဲ့ရပါတယ်။ကျမတို့အလုတ်ကဖွဲ့ရပြီးမူလန်းကျဆရာမနဲ့စရတာပါပဲကျမဘွားက။ဒါမဲ့လို့ကျမဘွားကမှအိမ်အောင်ကြမားခဲ့လိုက်ပါတယ်။အင်းတော်ညာမှားတဲ့အတွက်ကျမဒုက္ခဒုက္ခတွေနဲ့အဲ့ဒီဒရာဝမြို့နယ်ရဲ့အဆွန်ဆုံးကတောင်တုံးရွာလေးမှာမူလန်းရံပြဆရာမဖြစ်နေကျမဘဝစခဲ့ရပါတယ်။အဲ့ဒီခါမှာစောစောပြောတဲ့အင်းတော်ညာမှားတဲ့အတွက်လည်းပဲကျမမှာခပြီးအကူအညီနဲ့ပဲကျမကွာရှင်းလိုက်ရတယ်ပေါ့လေ။ဒါမှကျမရဲ့စဉ်းနဲ့မှာတော့စိတ်တက်တည်းကဒါထက်တန်နေတယ်ဒါကိုစိတ်တက်မကြပဲနဲ့ပေါ့။အဲ့ဒီမှာကျမတောင်ယူအတောင်တုံးရွာကနေလာကထုတ်ဖို့အတွက်လာစင်ကျမတို့ဒရာဝမြို့သွားတယ်လေသွားတဲ့အခါမှာဆရာလေးတွေပြောပြောနေတယ် ISO IFS ဆိုကျမဗာလဲဆိုသိဆက်စုကြံလာတယ်ပေါ့နော
်သိက
ြံလာသိကြံလာနဲ့နည်းနည်းလေးဆက်စုလိုက်တဲ့အခါကျတော့ IFO ဆိုတော့မှကလေးတွေကို English သင်နေဆရာဆရာမတွေရန်ကုန်မြို့လွတ်ပြီးတော့မှ IFS ဆိုတဲ့ Institute of Foreign Language ကိုလွတ်ပြီးတော့မှ English ဆိုတဲ့နာ3လသင်နာပြီးတက်ပါတယ်အဲ့ဒါကိုသိရတော့ကျမဒီတော့ဆရာတွေပြောဆိုနေကြတာကြီးကြည့်ပြီးကျမတအားလဲအားကြတယ်သူတို့လည်းမနာလို့ဖြစ်မိတယ်ပေါ့နော
်
ဖြစ်မိပြီးတော့မှကျမကမန္တလေးမြို့ကိုပြန်တဲ့အခိုက်အခေါက်ပါဆရာကြီးမြင့်နေပညာရှင်မျိုးဆရာကြီးတောင်ကိုတော့တွေ့ပါမှာဆရာကြီးကိုခရော့ပါမှာပူဇော်တာပေါ့လေပူဇော်တော့ဆရာကြီးကညီရပမိုင်းနဲ့ပြီးတာဒါမလို့ရွာမှာကလေးတွေ English သင်လာဟုတ်ကဲ့မြို့ကလာတဲ့ဆရာမဆိုတော့သူဥစားပြီးဒီ English သင်ခိုင်းပါတယ်ကျွန်မ English သင်ရပါတယ်ဟုတ်ပြီဒါသင်ပါဝင်မယ်ဆိုပြီးကျွန်မကိုသူက ISO လွတ်ပြီးတဲ့ခါမှာကျမကအဲ့ဒီမှာတောင်တလုံးရွာမှာတုံးနေကြတဲ့ခါမှာကျမဒီအဲ့ဒီလာတဲ့မှာပဲကျမကမန္တလေးကို transfer ပြန်ရတယ်နောက်တစ်ခါ PET ကနေ GED promotion ရတယ်ရတဲ့အပြင်ဆိုတော့ပြောရဲ IFO 3လသင်တန်းတော့တက်ဖို့အတွက်ကိုကျမအခွင့်အရေးရတယ်ပေါ့အဲ့ဒီ3ခုနဲ့မန္တလေးမျိုးကိုပြန်ရောက်ပြီးတော့မှ IFO တော့တက်ပါတယ်တက်ပြီးတော့ပြန်လာတော့ဆရာကောင်းတဘာကောင်းနေတဲ့တကယ်ကိုတင်ခဲ့တင်ကြခဲ့ရပြီလေမမလေးပြန်ရောက်တဲ့ခါကျတော့ကျမလုံးဝမပြောနိုင်သေးပါဘူးမပြောနိုင်ပြီးတော့ကျမအင်မတန်ဒီ English ကိုယူတက်တယ်ပေါ့နော်ယူတက်တဲ့ခါကျတော့အပြောရမှာပြောနိုင်မှာဖြစ်မယ်ပြောကိုပြောမှာဘာဖြစ်လို့မပြောနိုင်တာလဲဆိုတော့ကိုကိုကိုပြန်ဆန်းစစ်လိုက်တဲ့ခါကျတော့ကျမရန်ကုန်မှာရလာခဲ့တာဒီ TOE ရခဲ့တယ်မန္တလေးရောက်တော့ practice မရှိလို့လက်တွေ့ပြောခွင့်မရှိလို့ကျမမပြောနိုင်တာဆိုတော့တိလာတယ်တိလာတဲ့ခါမှာဒါဆိုဒီ practice ကိုရှာကိုရှာမှရမယ်။တော့အင်္ဂလိပ်စကားပြောကိုပြောနိုင်မှရမယ်ဆိုပြီးဒီ practice ကိုဘယ်လိုလုပ်ရင်ရနိုင်မလဲဆိုတာဆက်စဉ်းစားလိုက်တဲ့အခါမှာမန္တလေးမြို့မှာမြို့ကိုလာနေတဲ့ tourist တွေနိုင်ငံသားတွေရှိရအောင်ကျွန်မသွားပြမဘုရားကြီးတို့မန္တလေးတောင်ကြီးတို့စသဖြင့်သွားတော့မှတွေ့မယ်ဆိုရင်သူတို့နဲ့စကားပြောလို့ရမယ် hotel တွေပတ်ချတယ်ဒါမှမဟုတ် 87အကုန်လုံးမှာကျွန်မအကြောင်းအလုပ်ကထွက်ဖြစ်သွားပါတယ်ပြောရမယ်ဆိုရင်ကျွန်မအဲ့မှာဒုတိယအိမ်တော်ကြရတယ်ပေါ့ဒုတိယအိမ်တော်ကြပြီးသမီးအငယ်ကို88မှာမွေးတယ်86ပြန်လာပြီးတော့မှ English ကိုယူသွင်းနေတဲ့ကာလတွေပေါ့နိုင်ငံကြီးခင်းနေပဲဒုက္ခတွေဖြစ်နေတော့ညာလည်းပဲတမကျွန်မကိုဝင်းကြီးနဲ့ break ဖြစ်နေတော့ညာလည်းပဲမွေးပြီးတော့ဒီကလေးနဲ့ busy အင်မတန်ဆင်းလေးဆင်းရဲပါတယ်ကျွန်မအဲ့ဒီအချိန်မှာဆင်းရဲလို့အိမ်ကိစ္စတွေအကုန်လောက်ရတော့ညာလည်းပဲကျွန်မဒီ English ကိုယူသွင်းနေတယ်ပဲချင်းဖတ်နေတယ်ဒါကြောင့်မို့ကျွန်မမီးပြက်လလာမပြောနဲ့ဒီကိုဝင်းကြီးနဲ့လည်းကျွန်မရဲ့ဒီပတ်ပတ်လည်းမှာdictionary စာအုပ်တွေလည်းအချိန်မျိုးရှိတယ်ပေါ့နော်အချိန်မြဲတမ်းလေးစဉ်းစားနေရပေါ့လေစဉ်းစားနေဒီနေရာမှာမပြောတတ်ဘူးဆိုလို့ရှိရင်တဏ္ဍာဘယ်လိုပြောမလဲဆိုချက်ချင်း dictionary ထပ်လှန်နေရှာဖူးတယ်ပေါ့အဲ့လိုမျိုးတွေလုပ်နေရင်တဏ္ဍာနဲ့အဲ့တော့ကောင်းပြီဒါဆိုရင်ကျွန်မအဲ့ဒီလိုအနေထားမျိုးမိမတယောက်အနေနဲ့ကျွန်မဘယ်လိုမှကျွန်မအပြင်ထွက်ပြီးနိုင်ငံသားရှိရာတွေကိုကျွန်မဘယ်လိုမှ practice လာရရှောက်သွားလို့ရမယ်အချိန်မဟုတ်တော့ဘူးဒါပထမအိမ်တော်နေရာဒါနှစ်ယောက်ဒါနှစ်ယောက်ကလည်းအချိန်မငေးသေးတယ်နိဒီသမီးငယ်ကလည်းခုမှအဲ့ဒီမှာမွေးထားရဆိုတော့လာပိုင်းတစ်နှစ်ပိုင်းအဲ့လားပတ်ဝန်းကျင်ပဲရှိုးနေစအဲ့ဒီကာလတွေပေါ့လေဒါနဲ့ကျမနောက်ဆုံးဒါဆိုရင်ကျမလက်လျှော့လိုက်ရတော့မှလားကျမဟာအိမ်တော်ပဲမိမတရားအနေနဲ့မိဖို့တည်းမှာပဲမိဖို့တွေကကြွတ်တကောင်ပဲကျမဖြစ်ရတော့မှလားကျမဒါဒီကိုတုတ်တက်ချင်တာကိုလက်လျှော့လိုက်ရတော့မှလားကျလက်မလျှော့နိုင်ဒါဆိုရင်နောက်ထပ်ဘယ်လိုထပ်ပြီးစဉ်းစားမလဲနောက်တစ်ခုထပ်စဉ်းစားတဲ့အခါမှာကျမဒါဆိုရင်အဲ့ဒီနိုင်ငံသားတွေရှိရအောင်ကျမမတော်နိုင်ဘူးဆိုလို့ရှိရင်အဲ့ဒီနိုင်ငံသားတွေကျမရှိရအောင်လာရမယ်ဆိုရက်တူတွေးလိုက်တာပေါ့နော်ဒါဆိုရင်မဖြစ်နိုင်ဘူးဆိုလို့လေရုပ်တရက်ထင်စရာရှိတယ်ပေါ့ဘလို့မှသူကလာမှာလဲဟုတ်တယ်မလားမန္လီမြို့မှာရောက်တယ်နိုင်ငံသားဒါဆိုရင်ဖြစ်နိုင်အောင်သူတို့လာအောင်ကျမဘလို့ခေါ်မလဲဆက်ပြီးစဉ်းစားလေသူဘာကြိုက်တယ်လဲငွေရပုံရိပ်ကြီးနဲ့ကျမငွေရဖြည်းဖြည်းနဲ့တူရုပ်သေးပွဲနောက်ကဖြည်းဖြည်းကျမအောင်စောင်းတီးသင်ခိုင်းနေပတ်တလာတီးသင်ခိုင်းနေဂိုက်တရလည်းလာလာမိတတ်တယ်ကျမအောင်အော်ဒီနေ့ညတော့သူဘယ်နားလေးမှာအငင်းရှိလဲဘယ်နားလေးမှာဆက်ရှိတယ်လဲသူအဲ့ဒီပြချင်တာအင်မတန်ခင်းရင်ပြဖို့အတွက်တိုက်ဆိုင်ဖို့ကလည်းခင်းရင်တော့ဒါတွေကိုကျွန်မ idea ရလိုက်တာပေါ့နော်ဒါဆိုတနေ့ရက်ထဲမှာ1 hour show လေးတထိုင်နေနဲ့ဒီမြမကောက်ချက်စောင်းနဲ့စမယ်မြမစောင်းပတ်တလာဆိုင်အဲ့ရင်တော့ကျွန်မစတာကတော့ဆိုင်နဲ့မစနိုင်ပါဘူးနောက်ရုပ်ပေးပွဲပေါ့လေစသဖြင့်ဒီလိုမျိုးလေး culture theater လေး culture show လေးတနေ့ရက်ထဲမှာတထိုင်နေနဲ့ကြည့်နိုင်အောင်ပြနိုင်တဲ့culture theater လေးကျွန်မထောင်းနိုင်ရင် season နိုင်ရင်နိုင်ငံသားတွေမန္တလေးမြို့ရောက်လာတဲ့နိုင်ငံသားတွေကုစီလာမှာပဲဆိုတဲ့ idea ကိုရလိုက်ပြီးတော့မှဒါတောင်မှပတ်စံမရှိဘူးပေါ့နော်အရင်ကြီးမရှိပြန်ဘူးမရှိပြန်တဲ့ခါကျတော့ကျမညီခဲ့တဲ့ဒေသီလေးရဆိုင်သေးသေးလေးအဲ့ဒီဟာလေးကိုကျမတို့ handicraft shop ဆိုင်လေးနဲ့ကျမစပြီးမန္တလေးလက်မှုရောင်းပစ္စည်းဆိုင်ဆိုပြီးမှဒါလေးကလည်းပတ်စံရှိလို့မဟုတ်ပါဘူးကျမခင်မွန်းရဲ့မြမရောင်းမကနေပေါ်မှသူ့ရဲ့ဆရာနဲ့ချိန်ပေးပြီးမှဟောင်းသေးအစ်တီပေါ့လေဒီပစ္စည်းလေးတွေရောင်းပြီးတော့မှ3000ဆို3000ရှင်5000ဆို5000ရှင်ပေါ့ကျမကနိုင်ငံသားဆိုတော့ပြင်ရောင်းပေါ့ဒါတပြင်အဲ့လိုမျိုးလေးတွေလုပ်ရင်းနဲ့အဲ့ဒါဆိုင်လေးကိုစလိုက်တဲ့အခါမှာအမှနိုင်ငံသားတွေလာတဲ့အခါမှာကျမ practice ရတယ် practice ရပါမှဒီစာအုပ်တွေကိုလည်းပြန်ဖတ်ရတယ်နားမလည်တာလို့ရှင်ကိုကြီးတယ်အမျိုးမျိုးစသဖြင့်ကျမကျကုတ်ကျက်ခက်လုံလာခဲ့ပြီးပြောနိုင်တဲ့အခါပြန် share ညဝေခြင်းနဲ့စိတ်ကြီးပေါ်လာခဲ့တယ်ဒါမျိုးလည်းပဲကျမ teaching method မသိဘူးဘယ်လိုပြင်မှန်းမသိအခါမှာကျမဆရာမတွေကိုခေါ်ကျမတို့ channel မှာ pick ကျမ Japanese class နဲ့ English class နဲ့ဖွင့်ပြီးတယ်ကျွန်တော် ကျမတို့ဝင်ပြန်ထိုင်တက်တယ်။ကျမနောက်ပိုင်းသူဒါဆိုရင်ကိုဖွင့်ရတော့မယ်ဆိုတော့တိလာတိလာကမှနွေရာဒီမှာကလေးတွေအားလုံး၄တန်း၃တန်းတွေသူတို့ကျမရဲ့ကိုပိုင် method တွေရဲ့နောက်တစ်ခါနိုင်ငံသားမိတ်ဆွေဆက်ရတဲ့ method တွေ IFM မှာတက်ခဲ့တဲ့ method တွေပေါင်းပြီးပြန်ပြန်နေကြမှာကလေးတွေကပြောနိုင်ဆိုနိုင်သွားကြတယ်။အဲ့ခါမှာကျမ1990မှာပဲအင်္ဂလိပ်လိုသင်တန်းရောရုပ်သေးသေးချာရောကျမစပြီးထောင်မြှင့်ခဲ့တာပါ
။မန္တလေးရုပ်သေးဖွဲ့ကိုတည်ထောင်သူဒေါမမနိုင်ရဲ့တခြင်းကမူလာတန်းပြဆီယာမဘဝကနေပြီးတော့နိုင်ငံတကာအဆင့်နယ်လက်ရုပ်သေးအဖွဲ့ဦးဆောင်သူဖြစ်ကျိုးပန်းလာရတဲ့ဘဝခီးစဉ်ဒုတိယပိုင်းကိုနောက်တစ်ပတ်ရဲ့အမျိုးသမီးကဏ္ဍမှာဆက်လက်တင်ပြပေးသွားမှာကိုစောင့်မျှော်ပြီးနားဆင်ကြပါရှင်။ခုတစ်ခါမှာတော့သောတာရှင်တွေအနေနဲ့စနေနေ့ညတိုင်းလေလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပါ။
ဒါမဲ့ကြာတာပရိနေအပိလ73ရက်နေဟာဆိုရင်မြန်မာနိုင်ငံမှာတကြံကြရောက်ပြီဖြစ်ပါတယ်။ရုပ်ပိရဲ့တီလျှော့ချတာမန္တဆောက်လုပ်မှုတွေကန့်တတာတွေနဲ့တကြံမတိုင်ခင်ကတည်းကလူတွေကြားအတော်လေးပြောစရာတွေဖြစ်ခဲ့တဲ့ဒီနှစ်တကြံကိုဘယ်လိုဖြတ်သန်းကြပါမလဲ။နိုင်ငံရဲ့ကြက်တဲတဲ့စီးပွားရေးအခြေအနေတွေထဲမှာအခြေခံလူတန်းစားတွေရောတကြံနှစ်တကူပွဲတော်မှာပျော်ပျော်ရွှင်ရွှင်ဝင်ရောက်ဆွေးနွေးနိုင်မယ့်အခြေအနေရှိပါသလား။ဒီကြောင့်အခုလာမယ့်စနေညဒါရရီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က012-32-3854ဖြစ်ပါတယ်။ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်ကနေလည်းပေးပို့ထားလို့ရနိုင်ပါတယ်။ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆွေးနွေးလို့တဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ။
သတ္တရှင်တွေအနေနဲ့စနေနေ့ည9:00အစီအစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ဖောင်ဝင်ဆွေးနွေးလာမင်းမြန်လာကြဖို့ကိုလည်းထမံဖိတ်ခေါ်လိုက်ပါတယ်။ဒါရိုက်လိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။ခုတစ်ခါမှာတော့ကိုအောင်အောင်တင်ဆက်ထားတဲ့တုတ္တဆုံလေးအမေရိကန်တခွင်စီစဉ်ကိုနားဆင်ကြအောင်ပါရှင်။
ကောင်းစားလဲတုံးကြမလို့လေရုညဉ့်ညံ့မှုနဲ့ထိခိုက်ပျက်စီးမှာကိုလည်းထက်စဉ်းစားကြမလို့ပဲကိုမောင်းကျင်တဲ့ကားကိုစိတ်ကြိုက်မောင်းကျင်တဲ့အတွေ့အကြုံကိုလိုချင်တယ်ဆိုရင်တော့ကွန်ပျူတာနဲ့ချိတ်ဆက်ထားပြီးတကယ်ကားမောင်းနေတဲ့အတွေ့အကြုံကိုပေးတဲ့ simulator နဲ့စမ်းသပ်မောင်းနှင်ကြည့်လို့ရပါတယ်ဒါပေမဲ့လည်းဝယ်ယူသုံးဆွဲသူတွေကတော့လျှက်စစ်တမမဟုတ်စွမ်းရည်နှမျိုးသုံး hybrid ကားတွေကိုပဲပိုးပြီးတော့စိတ်ဝင်စားနေကြပါတယ်ဘက်ထရီနဲ့မောင်းနေတဲ့ Chevy Volt ကားကိုဈေးကွက်မှာအောင်မြင်မြင်နဲ့ရောင်းချနိုင်ခဲ့ပြီးမှတော့ GM Motor Car Company ကြီးကနေပိုးပြီးတော့ဈေးနှုန်းသက်သာသေးငယ်တဲ့ Bolt EV လျှက်စစ်ကားကိုစတင်မိတ်ဆက်ပေးပါတယ်ဒီကားငယ်လေးတွေမှာအားသာချက်နှမျိုးရှိတယ်လို့ Chevrolet ပြန်ကြားရေးမန်နေဂျာ Joe Lamarreglia ကပြောပါတယ်
238 miles on a single charge
ခါအသင်းထားရင်238မိုင်မောင်းလို့ရပြီးတော့ဈေးနှုန်းက $38,495 ကနေစပါတယ်အခွန်တော့မပါသေးပါဘူးဆိုတော့မိုင်များများမောင်းလို့ရတဲ့ကားမျိုးကိုဈေးချိုချိုနဲ့ရနိုင်တာပေါ့ဗျာ
လာမယ့်စက်တင်ဘာလမှာ Bolt EV ကားမျိုးစသစ်ကိုအမေရိကန်ပြည်အောင်စုတဝန်းစတင်ရောင်းချမှာဖြစ်ပြီးဥရောပမှာတော့ Opel Ambara E နာမည်နဲ့ရောင်းချသွားမှာပါအလိုအလျောက်မောင်းနှင်မဲ့မော်တော်ကားတွေထုတ်လုပ်ရောင်းချနိုင်တဲ့အဆင့်အထိရောက်အောင်ဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့တယောက်နဲ့တယောက်အပြန်အလှန်ကားဆက်တူစီးဖို့ဝန်ဆောင်မှုပေးတဲ့ Lyft ကုမ္ပဏီနဲ့ပူးတွဲပြီးတော့ Bolt EV ကားတွေကိုဤပညာသစ်တွေနဲ့ထုတ်လုပ်သွားမှာဖြစ်ကြောင်း Chevrolet ကားကုမ္ပဏီကပြောပါတယ် Ford Motor Car Company ကလည်းအမေရိကန်ရဲ့တဲကြေကြိုက်အဖြစ်ကာလကြာရှည်စွာဆက်လက်ရည်တည်နေပြီးနောက်ဆုံးထုတ်လုပ်ထားတဲ့ Ford Mustang ကဆိုရင်လေလောင်စာဆီချွေတာတဲ့အနေနဲ့ 1.3 လီတာအင်ဂျင်သာအသုံးပြုတယ်လို့မြင်းကောင်ကြီးအားကလည်း310အထိရှိပါတယ်မြို့ရင်းမှာဆိုရင်တော့10လီတာလောက်နဲ့ကီလိုမီတာ100လောက်အထိမောင်းနိုင်မှာပါလမ်းကြမ်းမှာသုံးနိုင်တဲ့ SUV ကားမျိုးစားတွေကိုစိုက်နှစ်သက်သူတွေအတွက်တော့ Chrysler Fiat ကနေJeep Compass ကားမျိုးစားကိုပုံစံပြောင်းထုတ်လုပ်ထားပြီးနှင်းသေးပြင်နဲ့ကြောက်တုံးတွေပေါ်မှာအထူးရွေးချယ်မောင်းနှင်နိုင်အောင်ပြုလုပ်ထားပါတယ်။ကျန်းကျင်ဆေးကတော့2000လောက်ကနေစတာပါ။ Toyota ကားကုမ္ပဏီကလည်းအမေရိကမှာမိသားစုတွေအထူးကြိုက်နှစ်သက်တဲ့ Camry 2018ခုနှစ်မော်ဒယ်တစ်ကိုပြသခဲ့ပါတယ်။လူငယ်တွေကိုလည်းဆွဲဆောင်ဖို့အတွက်အခုထုတ်လုပ်တဲ့နောက်ဆုံးကားကိုပုံစံပိုင်းမှာရောမောင်းနှင်မှုပိုင်းမှာပါပိုကောင်းအောင်လုပ်ထားတယ်လို့ Toyota ပြောခွင့်ရအမန်ဒါမက်ခွိုင်းကပြောပါတယ်
We've lowered the center of gravity. We've widened the stance. We've
ကားကိုယ်တွေကိုနှိပ်ပြီးအတွင်းပိုင်းလဲကျအောင်လှုပ်ထားပါတယ်။နောက်ဘက်မှာလည်းအဆင့်မြင့် suspension သုံးထားတာကြောင့်ပိုငြိမ်ပြီးစက်ပိုင်းဆန်ရတုတ်ပြင်မှုအားကောင်းလာတယ်လို့ဒါဟာအားလုံးအနေနဲ့လုံးဝလည်းမျှော်လင့်မထားတဲ့ပုံစံပါ
ဝါရှင်တန်ကားပြပွဲကိုတွားရောက်ကြည့်ရှုခဲ့တဲ့ကိုချမ်းမြေအောင်ကတော့သူတွေ့ကြုံခဲ့သမျှတွေကိုအခုလိုပြောပြပါရစေ။အ
ာဒီဝါရှင်တန်ကြားလို့ရှိုးမှာကားကုမ္ပဏီတွေကပြသတာမဟုတ်ဖက်တယ်ဒါဒီအနာပွဲစားတွေကပြသတယ်ဆိုတော့များသောဖြင့်ကားတွေကအမ်ဇူယိုလူတွေစီးဖို့ကားတွေပေါ့နော်ကွန်ဆူမာကားတွေတွေ့ရတာများတယ်။ကားကုမ္ပဏီကတော့အကုန်လာတယ်စက်ဒန်ရှိမယ်ဥစား SUV ရှိမယ်ဥစားကြံကားလိုမျိုးစားရှိမယ်
အဲ့ဒီကားရဲ့ဈေးနှုန်းကရောဘယ်လောက်ရှိလဲ
။အော်၅တော်မှနေပြီးတော့အဲ့ဒီဒေါ်လာ၄၅၆၀၀လောက်ပြီပေါ့
။ဒေါ်လာ၁၀၀၀ခွဲလောက်တန်ကားတွေကဘယ်လိုကားမျိုးတွေကိုရနိုင်လဲ
။ပြောရမယ်ဆိုဒီနိုင်ငံမှာရှိတာ Honda Fit ပေါ့နော်။တခြားနိုင်ငံမှာတော့ Honda Jazz လို့ခေါ်တာအဲ့ဒါမျိုးတွေရှိမယ်။ Toyota ထူးရှိတဲ့ Scion ပေါ့နော်။ RE တို့ပါတော့အဲ့ဒါမျိုးရှိမယ်။နောက်ပြီးတော့ကားအသေးလေးတွေရှိမှာပေါ့ Economy ကားတွေအဲ့ဒါတွေကြတော့ဈေးအသက်သာဆုံး။ဒါပေမဲ့80ဥစား Luxury ကားတွေရောရှိမယ်။ Jaguar တို့Lexus ဘာလို့လာဆိုရင်တော့ဥပမာဒေါ်လာ၄၅၆၀၀ပေါ့အ
ဲ့လိုကားတွေအကုန်လုံးကဓာတ်ဆီနဲ့မောင်းတဲ့ကားတွေပဲလား
ညာတော့ဒီနေ့ဥပမာစတွေ့ရတာကကားကုမ္ပဏီတွေသူတို့ရိုးရိုးကားကိုဥပမာ gas move နဲ့ hybrid ဥပမာတွေစထုတ်လုပ်တယ်နောက်ပြီးလို့ရှင်တချို့ကုမ္ပဏီ Toyota ဆိုလို့ရှင်သူတို့မှရှိတဲ့ hybrid Prius သူတို့မှရှိကြတာဒါပေမဲ့ဒီနေ့မှတွေ့ရတာ Prius Prime ဆိုတာသူက hybrid battery ပို့ချီလာတယ်ဆိုတော့ဥပမာ plug in hybrid လို့ခေါ်တာgas engine လည်းပါတယ်ဥစား electronic engine လည်းပါတယ်အဲ့ဒါကို electronic engine ကို plug ထုတ်ပြီးတော့ဥစား charge လုပ်လို့ရပါတော့เนาะ
Toyota ထုတ်တယ် Prius C ဆိုလို့ရှိရင်သူကဟိုကား battery နဲ့လည်းမောင်းတယ်ဓာတ်ဆီနဲ့လည်းမောင်းတယ်ပေါ့เนาะဒါပေမဲ့လည်းဒီဟို battery ကိုအလျော်လျောက်အပြန့်သွင်းတာကတော့ဒါကားမောင်းတဲ့အချိန်မှာသွင်းတာပေါ့ကားရက်နေတဲ့အချိန်မှာလည်းပဲဒါလျှက်စစ်ကိုတီးတန့်ဟိုသွင်းလို့ရတဲ့စနစ်မျိုးပေါ့เนา
ะအဲ့ဒါပြောရမယ်ဆိုရင်သူကလုံးဝလျှက်စစ်ကားလို့မခေါ်ဘူးပထမ Prius Hybrid ကသူက gas engine ကိုပို့ပြီးဥစားပေးပြီးတော့သူ့ရဲ့ electronic engine ကကုညီတာပေါ့နော် gas engine ကိုဟိုကမောင်းနေရင်းနဲ့အဲဒီဟိုက electronic engine ကို charge လုပ်သွားတာ braking တွေဘာတွေမှာဆိုလို့ရှင်အခုကြတော့ Prius Prime ကြတော့သူက engine သူ့ရဲ့ electronic engine နဲ့ဟို gas engine တွေကတက်တက်ဖြစ်သွားပြီးတော့အဲဒီ electronic engine ကိုကိုကြိုက်တဲ့အချိန်မှာ charge လုပ်လို့ရတယ်သူကကားရထားပြီးတော့အင်ဂျင် plug ပေါက်နဲ့ထုတ်ပြီးတော့ charge လုပ်ရတယ်အပီလို့ရှင်ရင်သူ့မှာ feature တခုရှိတာ electronic engine ကိုပဲဟိုကတုံးပြီးတော့မောင်းလို့ရတယ် gas engine မတုံးပဲနဲ့အဲ့ဒါဆိုအနည်းဆုံး25မိုင်လောက်အဲ့ electronic engine နဲ့ပဲမောင်းလို့ရတယ်ဒါပေမဲ့အဲ့ဒါပို့ပြီးတော့မာပူများနေတယ်ကိုရှင် gas engine နဲ့ပေါင်းလို့ရှင်ပို့ပြီးတော့ဝေးဝေးသွားနိုင်တယ်ဆို
တော့ Toyota ထုတ်ထားတဲ့ဒီ battery အသုံးပေါ့နော် hybrid car အသေးလေးတွေဆိုလို့ရှိရင်ဟိုမိုင်50ပတ်ဝန်းကျင်လောက်အခုမောင်းလို့ရနေတယ်ဆိုတော့အခုဒီနောက်ဆုံးထွက်တဲ့ကား model တွေကြတော့မိုင်ဘလောက်လောက်ပေးထားလဲနှစ်မျိုးပေါင်းသုံးရင်ပေါ့
သူတတ်မှတ်ထားတဲ့ EPA တတ်မှတ်ထားတာတော့သူတို့နံပါတ်ကတော့တစ်မျိုးပေါ့နော်ဒါ EMPG လို့ခေါ်တယ် electronic ဥစ္စာမှာဆိုကြဝင်အဲ့ဒါဆိုရင်တချို့က80 90အဲ့လောက်နဲ့တွေ့ရမယ
်ဟိုလျှက်စစ်ကားတွေရောတွေ့ရလား
လျှက်စစ်ကားတွေတော့တွေ့ရဒါပေမဲ့ concept နဲ့ဥစ္စာပြထားတာများတယ် full electric တွေပါတယ်တော့တိတ်မတွေ့ရဘူးဘာဖြစ်လို့လဲဆိုတော့ဒီကားပွဲမှာTesla မလာဘူး Tesla အားလုံးသိတဲ့အတိုင်းပဲသူက full electric car ပေါ့နော်ဒါပေမဲ့ဒီ show ကို Tesla မလာဘူးဒါပေမဲ့တခုတွေ့ရတာ Chevy Volt တွေ့ရတယ် Chevrolet company ကထုတ်တဲ့ Chevy Volt ဆိုတော့သူက full electric car ပဲဒါပေမဲ့သူ့မှာ engine တိတိလေးပါတယ
်ကိုချမ်းမြောင်ရောကားတွေသွားကြည့်ခဲ့ရတော့ဘယ်လိုကားမျိုးတွေကိုကိုယ်စိတ်ထဲမှာသဘောအကျဆုံးဖြစ်ခဲ့လဲ
ကျွန်တော်ကြိုက်တာတော့အဲ့ဒီ hybrid တွေပါတယ်ကျွန်တော်ကြိုက်တယ် Toyota ထုတ်ရဒါပေမဲ့အော်ပြောရမယ်ဆိုကိုပိုင်ကြိုက်တယ်ဆိုရင်ဥစား Honda Civic ကိုကြိုက်တယ
်။အော်သူက Honda Civic ကဒါ hybrid လားဒါမှမဟုတ်ရင်ဈေးနှုန်းကြောင့်သူပိုကြိုက်တာလား
။ Honda Civic ကဈေးနှုန်းကြောင့်လည်းကြိုက်တယ်။သူက hybrid မဟုတ်ပြင်မဲ့လည်း gas engine ဖြစ်နေပြင်မဲ့သူကဥစား mileage ကတစ်ဂါလင်ကိုဥစား30ကျော်လောက်ရမယ်။ highway မှာဆိုရင်40နီးပါးလောက်ရမယ်ဆိုတော့ mileage တော်တော်ကောင်းတယ်။
ဒီဒက်စီရောတုံးနေ hybrid ကားမျိုးစားတွေကိုပူကြိုက်လားဒါမှမဟုတ်လို့ရှင်ဒက်စီကြီးပဲအဲတုံးလို့ရတဲ့ကားမျိုးတွေကိုပူကြိုက်လား
ကျွန်တော်ပြောရမယ်ဆိုရှင်တော့အဲ့ဒီ hybrid ကိုပူကြိုက်တယ် electronic နဲ့ဟို gas engine နဲ့ပေါင်းတာကပူကြိုက်တယ်ဆိုတော့နှစ်ခုရအောင်ပေါ့နော်ဒါပေမဲ့များသောဖြင့်အဲ့ဒီအဲ့လိုမျိုးပေါင်းထားတဲ့ကားတွေကနောက်ကြီးတိတ်ပြီးတော့ဥစားတိတ်မလာဘူးတိတ်ပြီးတော့ excitement မဖြစ်ဘူးပေါ့နော်သူတို့ကပြန်ရားနဲ့မတူဆိုတော့နောက်ကြီးတိတ်ပြီးတော့ဥစားစိတ်စိတ်ဆုံးမချဘူးပေါ့နော်ဒါပေမဲ့နောက်မှာကြာရင်အဲ့ဒီကားတွေပို့ပြီးတော့လို့ကြံရတဲ့တူအောင်လုပ်မယ်ဖတ်ပုံမယ်လို့ဆိုတယ်
ကွန်တင်ဆက်ထားတဲ့သုတဆောင်တဲ့အမေရိကန်တခွင်စီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။အခုတစ်ခါမှာတော့ဒေါခင်မျိုးသက်တင်ဆက်ထားတဲ့သိပ္ပံနည်းပညာကဏ္ဍကိုနားဆင်ကြအောင်ပါရှင်။
ကျောင်းမြတ်ယရနာတွေကိုသဘာဝကံနေဖန်တီးပါတယ်သူတို့ဖြစ်ပေါ်လာစေဖို့အတွက်လိုအပ်တဲ့အပူချိန်ဖိအားနဲ့ဝင်းကျင်အခြေအနေတွေပဝင်းနဲ့တွင်းထွက်တွေပေါ်မှာမူတည်ပြီးကျောင်းမြတ်အမျိုးအစား꽈တယ်လို့အယောင်အသွေးတန့်စင်မှုနဲ့အသွင်းအပြင်တွေလည်း꽈ချပါတယ်ဒီကျောင်းမြတ်တွေကိုဘယ်လိုလေ့လာနိုင်လဲအတုနဲ့အစစ်ကိုဘယ်လိုခွဲနိုင်လဲဆိုတာတွေကို Gemological Service Center GSC ကျောင်းမြတ်သင်တန်းကျောင်းကကျောင်းမြတ်ပညာရှင်ဦးတင်ကျော်တန်းကပြောပြသေးမှာ
ပေါ့။ပမာဏငါမှာလူများစုကတော့တကယ်တမ်းကျကျောင်းမြတ်တီနဲ့ပတ်သက်ပြီးတော့သိပ္ပံနည်းကျနားလဲသူကနည်းတယ်လို့ကျွန်တော်သတ်မှတ်လို့ရပါတယ်။နောက်ဆုံးမိုးကုတ်သူမိုးကုတ်သားတွေမိုးကုတ်ကကဘာမှနာမည်အကြီးဆုံးပဲကျောင်းမြတ်နာစုံစုံလင်းလဲထွက်တယ်များများစားစားလဲထွက်တယ်သူတို့ကိုယ်တိုင်တောင်မှတကယ်တမ်းကျသိပ္ပံနည်းကျစနစ်ကျနားလဲတဲ့လူအချို့စားပြောမယ်ဆိုရင်အရင်နေပါတယ်။ဘာဖြစ်လို့လဲဆိုတော့ကျောင်းမြေနာနဲ့ပတ်သက်ပြီးတော့တင်နန်းပေးတဲ့ကျောင်းတွေပါလေကလည်းအရင်တော့မရှိခဲ့ပါဘူး။အခုနောက်ပိုင်းကျမှအနည်း20စုံစုံလေးပဲရှိသေးတယ်။အဲ့ကြတော့မှလားကျွန်တော်ကကျောင်းမြေနာနဲ့ပတ်သက်တဲ့တင်နန်းကျောင်းတွေပါလေပေါ်ထွက်လာတာ။ဟိုနောက်ရန်ကုန်တက္ကသိုလ်ကလည်းကျောင်းမြေနာနဲ့ပတ်သက်ပြီးတော့ဒီပလိုမာတွေပါလေပေးတယ်။အဲ့ကြတော့မှစလီလာတာဆိုတော့အချို့စားအဖြစ်ဆိုပြီးသိပ္ပံနည်းကျတည်တဲ့လူနည်းတယ်လို့ကျွန်တော်သတ်မှတ်လို့ရပါတယ်။
ဟုတ်ကဲ့ပါဆရာ
နောက်တစ်ခုကလည်းကျောင်းသူကျောင်းသားတွေကလည်းမရောင်တဲသူဆိုသူကပွဲရပြီးသားကျောင်းသူကျောင်းသားတွေကြမှာတက်လို့ရတယ်ဒါပေမဲ့ကျွန်တော်တို့ကတော့အထက်တန်းပညာတတ်ရင်ကိုကျွန်တော်လက်ခံပါတယ
်ဒီကျောင်းမြတ်တွေကိုသိပ္ပံနည်းကျလေ့လာမယ်ဆိုလို့ရှိရင်ဘယ်ကနေစပြီးတော့လေ့လာဖို့သင်ပါလဲဆရာအဲ့ဒါလေးကဆက်ရှင်းပြပေးပါဟု
တ်ကဲ့ပါအခုခင်မှာတော့ကျောင်းမြတ်သင်တန်းကျောင်းတွေပါတွေလည်းပေါ်နေပြီဆိုတော့လေ့လာခြင်းတဲ့လူတွေကအခွင့်အရေးကောင်းကြီးပါပဲကျောင်းမြတ်ဆိုတာလေကွန်ပျူတာတို့ဘာလို့လို့အများစုစိတ်ဝင်စားတဲ့ဘာသာရမဟုတ်တဲ့အတွက်ကျောင်းကြီးကတော့နည်းနည်းနဲ့ကျကျဝိုင်းတဲ့သဘောမျိုးဖြစ်ပါတယ်ကျွန်တော်ကျောင်းအနေနဲ့ကတော့အင်္ဂလန်မှာရှိတဲ့ Gemological Association ရဲ့ကျောင်းခွဲတစ်ခုပြတ်သတ်မှတ်ထားတဲ့ကျောင်းဖြစ်ပါတယ်တော့ကျွန်တော်ကျောင်းကနေကဘာမှအမြင့်ဆုံးကျောင်းမြတ်ဒီပလိုမာဖြစ်တဲ့ FGA London Diploma ဘွဲ့ကျောင်းကျောင်းသားတွေမွေးထုတ်ပေးပါတယ်ဒီပလိုမာဘွဲ့ဘယူဘဲနဲ့ဘုဒ္ဓတာလိုချင်ရုံအကျောင်းသူကျောင်းသားအတွက်လည်းအချိန်တူတူနဲ့ဘုဒ္ဓတာရောက်အောင် Basic Course တလနောက်တစ်ခါ advance အစီအမံဆိုပြီးတော့တလားအလိုဖွင့်ပါတယ်တော့တကယ်တမ်းကျောင်းမြတ်ကျောင်းလေ့လာခြင်းနဲ့ဆိုရင်ပညာအခြေခံအလေတန်းလောက်ရှင့်ကိုလေ့လာလို့ရပါတယ်အင်္ဂလိပ်စကားကိုအတန်အသင့်နားလည်ပေါ့နော်နောက်ကျောင်းမြတ်စစ်ဆေးတဲ့ကိရိယာတွေပါတယ်လည်းပြည့်ပြည့်စုံစုံရှိကြပါတယ်ကြောက်နမူနာလည်းအထူးရှာဖွေစမ်းမလို့ဟောဘုမာပြကျောင်းမြတ်အရန်ပေါ်တဲ့အတွက်ဘုမာဒီမှာမရှိတဲ့နမူနာမျိုးကအစအကုန်လုံးစုဆောင်ထားပါတယ်ဒါမှလည်းကျောင်းကျောင်းသားတွေကအကုန်လုံးကျောင်းမြတ်မှန်တယ်မြောက်ကိုမြင်ဘူးစစ်ဆေးဘူးအောင်ကျွန်တော်စုဆောင်ဖို့လိုပါတယ်
ကျောင်းမြတ်ကိုစပြီးတော့တင်ကျင်တယ်ဆိုလို့ရှိရင်လူတိုင်းစိတ်ဝင်စားတာဒီတုနဲ့အစ်စ်ဘလို့ခွဲမယ်ဆိုတာပေါ့နော
်ဆ
ို
တော့ဟုတ်ကဲ့ပါ
ဆိုတော့ဆရာအဲ့အတုနဲ့အစ်စ်ခွဲတဲ့ဥစ္စာလေးပေါ့နော်ဥမာဆိုစိန်တို့ဗရမရာတို့တစ်ခုစီကိုဘလို့လေးအချမ်းမြင့်ခွဲတယ်ဆိုတာလေးမပြောခင်ကျောင်းမြတ်အတုနဲ့အစ်စ်ကိုခွဲတာနဲ့ပတ်သက်ပြီးဆင်းနဲ့ရှင်းပြပေးပါဆရာ
ဟုတ်ကဲ့ပါဟိုအတုဆိုတာတော့ဒီဘုံကပြောမယ်ဆိုအစ်စ်မဟုတ်ဘူးဆိုတဲ့အတိပဲဖြစ်ပါတယ်ဒါပေမဲ့အတုမှာမှကျွန်တော်နှစ်မျိုးခွဲခြားလို့ရပါတယ်အဲ့တော့အင်္ဂလိပ်လိုဆိုတော့ synthetic stone ပေါ့နော်အဲ့ဒါကတော့ဒါလည်းအတုပဲလူလုပ်တဲ့ကြောင့်ဖြစ်တဲ့အတွက်သဘာဝမဟုတ်တဲ့အတွက်အတုသို့တော့ synthetic stone ဟာ natural သဘာဝကြောင့်မြင့်နဲ့ဂုံတတိတွေအကုန်တူပါတယ်ဂုံတတိဆိုတာအလင်းရညုံကိန်းတို့ဓာတုဖွဲ့စည်းပုံတွေအဲ့ဒါတွေအတူတူဖြစ်အောင်ချက်လုပ်ထားပါတယ်နောက်သူပုံဆောင်တဲ့စနစ်တွေပါတူတယ်မာစင်းတွေပါလည်းအကုန်တူပါတယ်အဲ့ဒါမျိုး synthetic stone ကိုခေါ်ပါတယ်ဘာမှလို့တော့ချက်ကြောက်ပေါ့နော်သူတို့ဓာတုတွေကကြောက်လို့ခေါ်ပါတယ်အဲ့ဒါမျိုးကတပိုင်းရှိပါတယ်နောက်တစ်ခုကတော့ imitation ပေါ့နော် imitation ကတော့အင်္ဂလိပ်စကားတော့ရှင်းပါတယ်သူကိုယ်တိုင်ကွာဒီပဲအတုလို့ဒီပဲရပါတယ်နောက်က simulate လို့လည်းခေါ်ပါတယ်အဲ့ဒါ simulate ရိုးမားပေါ့အတုသုံးဖို့ simulate ရိုးမားအဲ့ဒါ imitation သုံးဖို့ simulate အဲ့ဒါကတော့သူတူတဲ့ကြောက်ပြန့်နဲ့ဓာတုဖွဲ့စည်းပုံလို့ပုံဆောင်စနစ်တို့ဂုံတတိတို့တူစရာမလိုပါဘူးအမြင်ပဲတူအောင်သူကလုပ်ထားတာပါဥမာကျွန်တော်ကနည်းနည်းသဘောပေါက်အောင်ပြောရမယ်ဆိုရင်ဟောပရမယတစ်ခုကိုတူမယ်ဆိုနှစ်မျိုးတူလို့ရပါတယ်ပရမတစ်ခုကတော့အနီအောင်ရှိတဲ့ဖန်တုံးကိုကြာကြာလန်းလန်းသွေးပြီးပရမယဆိုပြီးတော့ညာရောင်းလို့ရပါတယ်မသိတဲ့လူကတော့အနီအောင်ဖြစ်တဲ့အတွက်ဒါပရမယလို့ထင်ပြီးတော့သူယုံကြည်နိုင်ပါတယ်အဲ့တော့အဲ့အနီအောင်ရှိတဲ့ဖန်နဲ့ပရမယခွဲကြတာတော့အထူးကိုလွဲပါတယ်တရက်တင်လိုက်ရင်ကိုတက်ပါတယ်အဲ့သဘောရှိပါတယ်သို့တော့ခုနလိုမျိုးတကယ်သဘောကနဲ့ပရမယနဲ့ဓာတုဖွဲ့စည်းပုံရော two on chello tare premiajaro, a little quejavo, Meloevau, a roi machamiajong, Savi Lilame, two se quejames, Tidwana ku tiuluare, simulantum imitation, eh, synthetic bar, synthetic garo, tua, da quegama, seninja cello da pitetra, to get a sine, a yangu tuare, Beluchamurio, cello lesule, Tamuji de Chamianu tete, Sasa in cello da premiani la cello bare, now geno, mia cello de, now, saini cello bare.
Cello Chetarigo, Senator Gugu Quen and Rasa.
Erario, Quejare Kama, Jomia Sicile Cariari, Lu Apare, Genutama Miasi, Domo Mamlu, Cesace Mamulone, Malum Laubau, Erajon Ditao Luare, Da, do say Quejare Habo, Rocalunine, Chichone, the Wawacha Quemles, or Contadia Gongu Dure, Aqua Chales, Rock, Jomia Dia, Singles as a young Gomare. ကျောင်းမြေလီတာတေးတလေးတွေပါတိုးတော့အဲ့တေးတေးကျောင်းမြေတွင်တွေ့ထဲမှာတိတဲ့ပူတိတဲ့အရာဝတ္ထုပစ္စည်းတွေရှိနေပါတယ်ဆိုတော့အရာဝတ္ထုပစ္စည်းဆိုတာအဆိုင်ခဲပြင်ဖြစ်မယ်အရေပြင်ဖြစ်မယ်ဓာတ်ငွေပြင်ဖြစ်မယ်အဲ့ဒီသုံးမျိုးသုံးမျိုးတွေကတစ်ခုခုပြင်ဖြစ်မယ်နှစ်ခုပြင်ဖြစ်မယ်သုံးစလုံးနဲ့ပြင်ဖြစ်မယ်ပါတတ်ပါတယ်ဒါတဘာဝတွင်တွေ့တည်းတွေ့ရလိမ့်ရှိ ဝကြောင့်မှရှိတဲ့အောင်းဝင်မျိုးကမတူပါဘူးအဓိကတော့ချက်ကြောင့်တဲ့တဘာဝကြောင့်ကိုအောင်းဝင်နဲ့ပဲကျွန်တော်ခွဲခြားကြပါတယ်နော်အဲ့တော့အောင်းဝင်နဲ့ခွဲခြားတယ်ဆိုတော့ကျွန်တော်အစာချက်ချီဖို့ကရိယာလိုပါတယ်အဲ့တော့အခြေခံဖြစ်တော့စေစားချက်မှန်မလို့ပေါ့သို့တော့တချို့အောင်းဝင်လေးကအရန်သေးတဲ့အတွက်စေစားချက်မှန်လို့အောင်မဆုံးဖြတ်နိုင်ပါဘူးအဲ့ဒီအခါကျရင်တော့ကျွန်တော်က microscope လို့ခေါ်တဲ့အနုကြည့်မှန်ပြောင်းနဲ့ကြည့်ရပါတယ်အဲ့တော့အတူစစ်ခွဲခြားဖို့ဆိုရင် microscope ကမရှိမဖြစ်အရေးကြီးတဲ့ကြောင်မြစ်စစ်ဆေးတဲ့ကရိယာဖြစ်ပါတယ
်ကြောင်မြစ်ပညာရှင်ဦးတင်ကျော်တန်းပါနောက်တစ်ပတ်မှာတော့ဗရမယာနီလာကြောက်စိမ့်နဲ့စိန်တွေအတုနဲ့အစ်စ်ဘလို့ခွဲခြားနိုင်လဲဆိုတာပြောပြပေးဖို့ရှိတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြဦးမယ်နော
်လောက်ခင်မျိုးတက်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြကြရပါခုတစ်ခါမှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုရနိုင်ကကြီးညာပေးပါမယ်ရှင်
ซีเรียซูยากะยัดตาริบอดารุละเนตုံไตไข่มูโกต้งเปียนเนอนีเนอเมริกันซิตัดกาซีเรียโกดีนี้ซอไบมาดงจีดีเนไตไข่ไลบาเรมีเดเปนเนอชิบะไปมาตัดเผ่นดาเรอเมริกันยีแดยะဖြတ်သိမ်းမော USS Bros เน USS Border ကဒီကနေ့တောက်ကြနေမနဲ့ဒီသားဆန်တော်ချိန်၄နာရီ၄မိနစ်မှာ Tomahawk တာဝေးပစ်ပယ်ထိန်ဒงจี59ခုနဲ့ပစ်လို့တိုက်ခိုက်ခဲ့တာဖြစ်ပြီးတော့ဒါဟာအမေရိကန်တပ်တွေဘက်ကစီးရီးယားအစိုးရတပ်တွေကိုပထမဆုံးအကြိမ်တိုက်ရိုက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။စီးရီးယားသမ္မတအဆက်ကတော့အမေရိကန်ရဲ့တိုက်ခိုက်မှုဟာမစင်မချင်းနဲ့တာဝန်မဲ့တဲ့လုပ်ရဖြစ်တယ်လို့တောက်ကြနေကထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်။စွီဒင်နိုင်ငံစတော့ခ ோம் မြို့ကဇေဝစင်တာတစ်ခုကိုထရက်ကားတစ်စင်းဝင်တိုက်ခဲ့တာကြောင့်လူ၂ယောက်ထပ်မနေသေးဆုံးသွားခဲ့ပါတယ်။စတော့ခ ோம் မြို့ရဲတပ်ဖွဲ့ကလည်း၂ယောက်သေဆုံးပြီးတော့အတော်များများဒဏ်ရာရသွားတယ်လို့တီးပြူထားပြီးစတော့ခ ோம் မြို့လေကိုရှောင်ရှားကြဖို့တတိပေးချက်ထုတ်ပြန်ထားပါတယ်။ဒီဖြစ်ရာဟာအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုနဲ့ဆင်တူတယ်လို့လည်းစွီဒင်ဝန်ကြီးဂျိုးစတက်ဖန်လော်ဗန်ကပြောပါတယ်ဆွေရင်ဆိုးရအနေနဲ့ဘာဖြစ်တယ်ဆိုတာကိုသိနိုင်ဖို့အတွက်အစွမ်းကုန်လှုပ်ဆောင်နေတယ်လို့ဝန်ကြီးချုပ်ကပြောပါတယ်ဆွေရင်မီဒီယာသတင်းမီဒီယာတွေရဲ့အဆိုအရကတော့၅ယောက်သေဆုံးပြီးအဲ့ဒီနားတဝိုက်မှာတနတ်တန်တွေပါကြားခဲ့ရတယ်လို့ပြောပါတယ်ထရက်ကာဟာအလန်ကုန်တိုက်နဲ့စတော့ခ ோம் မြို့ရဲ့အကြီးဆုံးလူသွားလမ်းဖြစ်တဲ့ဒေါ်တင်ဂါဒန်လမ်းတောင်ကိုဝန်တိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုရနိုင်ငံကညင်ပြေးခဲ့တာပါဒီညတွေစီစဉ်ထုတ်လွှင့်မှုကတော့ကိုဝင်းမင်းဖြစ်ပြီးတော့အင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်ကျွန်မအီတန်စင်ပါရှင်View American သံမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီထိလိုင်းဒိုမီတာ2440 4850အပြင်လိုင်းလမီတာ190တို့ကနေလည်းတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.